Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဇွန်လ9ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးနေတဲ့အခုအစီအစဉ်ကိုတော့ Line မီတာ25 40 50 70ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ကျမသင်္ကီထိုက်ပါရှင်ဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြမှာဖြစ်ပြီးဒီနောက်မှာတော့
သနတာရသိပ်သွားတဲ့ဒီချက်ရှိမှာတဲသိမ့်မဲ့ဆိုမှဒီကွာလောက်ရဲ့ချက်မှာတော့ဆက်လို့မပြောနဲ့လားတဲ့
ဆရာနာသိမ့်မှုစန့်ကျင်သူတွေလက်လုပ်သနတ်တွေနဲ့ခုခံနေကြတဲ့အခြေအနေဆိုင်ရာသတင်းဆောင်ပါကိုသတင်းတွေကြီးညာပြီးမှနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့မြန်မာရေးချင်းတွေကကြည်ရင်းတင်းသုံးသက်ချက်မြမကြီးကပေးစာနဲ့သတင်းတွေတဲကသုတအပတ်စဉ်ကဏ္ဍတွေကိုဆက်ဆက်နားဆင်ချရပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင်
။မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာသတင်းပတ်18ပတ်ရှိလာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပအဝင်မြန်မာနိုင်ငံတလွားမြို့ရည်နဲ့ခြေလက်ကင်းမှာပါဆက်လက်ပြုလုပ်နေကြပါတယ်။မန္တလေးမှာစစ်မှုစုပေါင်းတပ်ဖွဲ့စစ်ကြောင်းကမော်တော်ဆိုင်ကယ်တွေနဲ့ပါခြေတက်ကြပြီးစစ်အာဏာရှင်ဖျောက်ချရေးကျူးကျော်ဆန္ဒပြခဲ့ကြတယ်လို့မဟာတပ်ပေါင်းစုကတော့ညနေစည်းစံဟွန်တီတပ်ဖွဲ့ပြုလုပ်ခဲ့ကြပါတယ်။အတားစီတွေအဖမ်းစီတွေရှိနေတဲ့ကြားကပဲတနင်္လာနေ့မှာမန္တလေးတန်ကသမဂ္ဂတန်ဃာတော်တွေအောင်မြေတာဆန်းကျောင်းသားများသမဂ္ဂတပ်ဖွဲ့စစ်ကြောင်းတွေအမရပူရအကြောင်းသားများတမကနဲ့ပြည်သူတွေရဲ့ကြောက်ကြားတပိတ်တွေအပြင်ပြည်ကြီးတကွန်မြို့နယ်အတံမတိတ်အလံမလိတ်တပိတ်လည်းပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မှာတော့နေနီကုန်းတကွန်မြို့ဆက်မြောက်ပိုင်းတွေမှာရှင်အာဏာရှင်ထုတ်ချရေးချိတ်တက်ဆန္ဒပြခဲ့ကြတယ်လို့ရွှေပြည်တာဝန်ထမ်းပေါင်းစုံတပိတ်မှာတော့တောင်တန်းပြည်မှာညီညွတ်ကြ၏ဆိုတဲ့စာရန်တွေအပါအဝင်ဆိုင်းဖို့တပိတ်တွေပြုလုပ်ခဲ့ကြပါတယ်။ကလေး၊မုံညံ၊ဖားကန့်၊စကိုင်းတိုင်းတပင်း၊ရင်းမပင်၊ဆလင်းကြီးဒေသတွေမှာလည်းရွာပေါင်းစုံတပိတ်စစ်ကြောင်းတွေပါရှိခဲ့ပြီးကျောင်းသားပြည်သူတွေစုပေါင်းချီတက်ခဲ့ကြတယ်လို့ဟောပြောပွဲတွေလည်းကျင်းပခဲ့ကြတယ်။တဝင်းချင်းနောင်လုံမျိုးနယ်ကမောမကန်ပန္တလေးနှင်းမော်အပါအဝင်ပဝန်းကျင်ကြီးရွာတွေမှာလည်းချီတက်ဆန္ဒပြကြတယ်လို့လူငယ်ရေးရာတပိတ်တပ်ပေါင်းစုတပိတ်ကျန်းချစ်တပိတ်တွေပြုလုပ်ခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကနေဇွန်လ6ရက်နေ့အထိဆိုစစ်တပ်နဲ့ရဲအကြမ်းဖက်ဖြိုခွဲမှုကြောင့်တည်ဆုံရတဲ့ပြည်သူက849ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4600ကျော်ရှိနေပြီလို့နိုင်ငံရေးကျင်းသားများကကြီးဆောင်ရှောက်ရဲ့အတင်းကသတင်းထုတ်ပြန်ထားပါတယ်။စစ်တပ်အာဏာသိမ်းတာကိုပြည်ရင်းမှာနေဆင်လို့လို့ဆန့်ကျင်ကန့်ကွက်နေကြချိန်မှာပဲပြည်ပရောက်မြန်မာတွေကလည်းသူတို့ရောက်ရာနိုင်ငံတွေမှာမြမအရေးကဘာကတည်အောင်လှုပ်ဆောင်နေကြတယ်လို့တက်ဆန်းတပြက်အကူအညီပေးနိုင်အောင်မှာလုပ်ပြီးတသားတည်းရှိချောင်းပြသနေကြပါတယ်။အမေရိကန်နိုင်ငံနယူးယောက်မြို့မှာတော့မြမအမေရိကန်လူသားချင်းစာနာမှုကူညီရေးအတင်းကဦးစီးပြီးမြမနေဦးတော်လိုင်းရံပုံဝေရှာတဲ့ဇေယံပွဲကိုတနင်္လာနေ့ကပြုလုပ်ခဲ့ကြတယ်လို့ဒီပွဲမှာအမှတ်တရပစ္စည်းလာရောက်တဲ့ဦးကျော်မိုးတင်ကပြောပါတယ
်။မျိုးစုံကျွန်တော်ရောင်းပြီးတော့ရံပုံဝေရှာကြပါတယ်။မြမပြည်မှာ CDM လှုပ်ရှားမှုတွေဒီစစ်ဘေးဆောင်တွေနဲ့တကွာကျွန်တော်ဒီနေဦးတော်လိုင်းမှာပေါင်ဝင်ပတ်သက်ကြတဲ့ဂျာနာအသီးသီးကိုပေးဖို့လှူဒါန်းသွားမယ်
။နယ်သာလန်နိုင်ငံမှာတော့တနင်္လာနေ့ကမြန်မာတွေစုဝေးပြီးအမေရိကန်မျိုးကထင်ရှားတဲ့နေရာတွေမှာNUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့လှုပ်ရှားမှုတွေပြုလုပ်ပြီးပြည်တော်စုလွှတ်တော်ကိုစားပြုကော်မတီကဖွဲ့စည်းခဲ့တဲ့ NUG အစိုးရကိုနယ်သာလန်အစိုးရကနေတည်ဝင်အသိမှတ်ပြုရေးအပြင်အဖမ်းခံရတဲ့မြန်မာခေါင်းဆောင်တွေအများပြန်ပြီးလွှတ်ပေးရေးတောင်းဆိုတဲ့လှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်။ပြင်သစ်နိုင်ငံမှာတော့ပါရီမြို့က Peace de la République မှာပြင်သစ်အောင်မြန်မာတွေပါဝင်တဲ့အာရှအာဖရိက14နိုင်ငံပူးပေါင်းပြီးတရုတ်ကွန်မြူနစ်အစိုးရကိုဆန့်ကျင်ဆန္ဒပြခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဆိုးမြို့မှာလဲဆီယန်နာတိန်ကိုဆန့်ကျင်ကော်မတီကိုရီးယားကစီစဉ်တဲ့တောင်ကိုရီးယားရဲ့မြန်မာဒီမိုကရေစီအင်အားစုတွေကဆိုးမြို့မြန်မာတန်ရုံးရှင်မှာဆီယန်နာရှင်ပြုတ်ကြရင်းနဲ့ဒီမိုကရေစီရရှိရေးတောင်းဆိုဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဒေချောင်းမြို့မှာလဲတနင်္လာနေ့ကကိုရီးယားရဲ့မြန်မာတွေနဲ့အတူကိုရီးယားနိုင်ငံသားတွေပါပါဝင်ပြီးဆီယန်နာရှင်ကြဆုံးရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာတနင်္လာနေ့က24နာရီအတွင်းနောက်ထပ်ကိုဗစ်ကူးစက်သူ3,000ကျော်ပဲရှိတဲ့အတွက်ဒ ဒါဟာလွန်ခဲ့တဲ့2လအတွက်ပြန်ကြည့်ရင် 24 နာရီအတွင်းကူးစက်မှုအနည်းဆုံးရက်လည်းဖြစ်ပါတယ်။အခုဆိုအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူက29သန်းနီးပါးရှိပြီးသေဆုံးရသူက3သိန်းခွဲနီးပါးရှိနေတာပါ။အိန္ဒိယနိုင်ငံမှာကူးစက်များဗီဇာပြောင်းပိုးသစ်တွေ့နေရသလိုကိုဗစ်ဒုတိယလှိုင်းဒဏ်ကိုခံနေရတာဖြစ်ပြီးဒေသကကိုကာကွယ်နိုင်မှုအတွက်အစိုးရကပြင်းထန်ကြိုးစားနေရပါတယ်။တနင်္ဂနွေနေ့ကတော့အိန္ဒိယမြောက်ပိုင်းဟေဒရာဘတ်မြို့မှာလူပေါင်း4000လောက်တဲ့ကာဝတ်ဆေးထိုးပေးကြတာပ
ါ The only way you can defeat the third wave
COVID တက်တဲ့အလိုင်းလာမယ်ဆိုရင်ကာဝတ်ဆေးထိုးထားမှာပဲစိတ်ချမှာပါဒါကြောင့်ဆေးများများထိုးနိုင်လေလေတက်တဲ့အလိုင်းနဲ့အကူးဆက်ခံရသူနည်းလေလေဖြစ်မယ်လို့ကာဝတ်ဆေးထိုးပေးအကူအညီပေးနေသူကပြောသွားတာပါဒီယောဂရှင်တွေနဲ့တရက်ထိတွေ့ဆက်ဆံရသူတွေကာဝတ်ဆေးထိုးထားတဲ့အတွက်ယောဂအကူးဆက်မခံရတာကိုလက်တွေ့တွေ့နေရတာကြောင့်ကာဝယ်ဆေးထိုးကြဖို့လဲဆောပါတယ်။အိန္ဒိယနိုင်ငံတက်ဝမ်းလုံးအတွက်ကိုဗစ်ကာဝယ်ဆေးကို January 16ရက်မှာစတင်ထိုးနှံပေးခဲ့တာဖြစ်ပြီးအခုချိန်ထိကာဝယ်ဆေးအလုံးပေါင်းတန်း230ကျော်ထိုးပေးခဲ့ပြီးဖြစ်ပါတယ်။ကိုဗစ်ဒုတိယလှိုင်းတန်းခံရတဲ့အိန္ဒိယမှာဒီနှစ်ကုန်ပိုင်းရောက်ရင်တတိယလှိုင်းတန်းခံရနိုင်ခြင်းရှိကြောင်းနဲ့အထူးသဖြင့်ကလေးငယ်တွေမှာဖြစ်ပွားနိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးထားတာဖြစ်ပါတယ်။ကမ္ဘာမှာ20လူပေါင်းတန်း600လောက်ဟာအစားအသောက်မတန့်ရှင်းမှုကြောင့်နာမကျန်းဖြစ်နေရပြီးတည်ဆုံးရသူကလည်း4သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂစမ်းသပ်ရိက္ခာနဲ့စိုက်ပျိုးရေးဆိုင်ရာ FAO အဖွဲ့အကြီးကဒိုမနိတ်ဘာဂျင်ကပြောပါတယ
် Every year 600 million
လူပေါင်းတန်း600လောက်ဟာသူတို့စားတဲ့အစားထဲမှာဘက်တီးရီးယားတွေ virus တွေကပ်ပါကောင်းတွေအဆိပ်ဓာတ်မှမဟုတ်ဓာတုပစ္စည်းတွေပါနေတာကြောင့်နာမကျန်းဖြစ်ကြရတယ်လို့အဲ့ဒီလူ10ယောက်မှ1ယောက်တည်ဆုံးကြရပြီးတည်ဆုံးရသူက4သိန်း2000လောက်ရှိနေတယ်လို့ပြောသွားတာပါအခုချိန်ထိနေရာတိုင်းမှာအစားအသောက်ကြောင့်ဖျားလာရသူတိုင်းကိုအသေးချာမစစ်ဆေးပေးနိုင်သေးတဲ့အတွက်အချိန်နဲ့အခုတည်းပိုဆိုးနေနိုင်တယ်လို့လည်းပြောပါတယ်အစားအစာတွေကိုထုတ်လုပ်တဲ့နေရာကနေစားသုံးသူလက်ထဲရောက်တဲ့အထိဈာမအဆင့်မျိုးစုံဖြစ်လာတာဖြစ်ပြီးသူ့လောင်နဲ့ပုံစံချက်ပြုတ်တဲ့ပုံစံတနေရာကတနေရာကိုတင်ပို့တာထုတ်လုပ်တာလို့အဆင့်တိုင်းမှာဘေးကင်းအောင်လုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 86.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်။ဒီနေ့လာနေမနေ့ကင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။ရုရှားကိုစန့်ကျင်မဲ့ကိစ္စမှာအမေရိကန်ဟာဥရောပမဟာမိတ်တွေနဲ့အတူရပ်တည်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတပူတင်နဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဖို့ရပ်ပိုင်းလိုမှပြောကြားလိုက်ပါတယ်။လာမယ့်ဗုဒ္ဓနေ့ကျရင်သမ္မတဘိုင်ဒန်ဥရောပကိုခီးဥထက်မှာဖြစ်ပြီး G7 နဲ့ NATO ထိပ်သီးဆွေးနွေးပွဲတွေတက်ရောက်မှာဖြစ်တယ်လို့သမ္မတပူတင်နဲ့ဂျနီဗာမှာဇွန်လ16ရက်နေ့တွေ့ဆုံဖို့ရှိပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းအမေရိကန်ရုရှားနှစ်နိုင်ငံကြားကြီးမားတဲ့ပြဿနာတွေကြုံခဲ့ရပြီးတဲ့နောက်အင်တာနက်ခိုးဝင်ဖောက်ထွင်းမှုအပါအဝင်လူအခွင့်အရေးကိစ္စနဲ့ရွေးကောက်ပွဲဂျားဝင်နှောက်ယှက်မှုတွေအပေါ်တင်းမာခဲ့ကြပြီးနောက်ခေါင်းဆောင်အုပ်အခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။စနေနေ့တုန်းက Washington Post သတင်းစာမှာသမ္မတဂျိုးဘိုင်ဒန်ကသူ့အယူအဆဆောင်းပါးရေးသားရမှာတော့ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုတွေတိုးလာနေခြင်းမှာဒီမိုကရက်တစ်မဟာမိတ်တွေနဲ့အမေရိကန်ကရပ်တည်သွားမယ်ဆိုတာကိုကတိပြုရေးသားပါတယ်။အနေနဲ့ပြလာမဲ့ဘလို့လို့ရမျိုးကမဆိုသူ့ဘက်ကလက်တုံပြန်ဖို့နှောင့်နှေးနေမှာမဟုတ်ဘူးဆိုတာသမ္မတပူတင်သိပါတယ်လို့ဂျိုးဘိုင်ဒန်ကပြောပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတို့လိုသဘောထားချင်းတူညီတဲ့ဒီမိုကရေစီနိုင်ငံတွေအနေနဲ့လူ့အခွင့်အရေးလူ့ကုန်သိက္ခာအတွက်ယက်တည်သွားမယ်ဆိုတာသမ္မတပူတင်နဲ့တွေ့ဆုံတဲ့အခါထပ်လောင်းပြောကြားသွားမယ်လို့သူကဆိုပါတယ်နော်။ဒါမဲ့စက်တင်ဘာလ17ရက်နေ့နောက်ဆုံးထားပြီးအမေရိကန်တပ်တွေရောညွန်ပေါင်းတပ်ဖွဲ့တွေပါအာဖဂန်နစ္စတန်ကနေဆုတ်ခွာသွားပြီးနောက်နှစ်ဖက်ဘလို့ပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုအာဖဂန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇမေးခါလီဇက်ရဲ့အစစ်မြင့်အဖွဲ့နဲ့အာဖဂန်ခေါင်းဆောင်တွေတနင်္ဂနွေနေ့ကကဘူးမြို့မှာတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့တစ်လအတွင်းနိုင်ငံခြားစစ်တပ်ကအာဖဂန်ကစတင်ဆုတ်ခွာခြင်းကစပြီးတာလီဘန်တပ်ဖွဲ့တွေကအစိုးရတပ်ဖွဲ့တွေကိုအရှိန်မြင့်တိုက်ခိုက်လာတယ်လို့အာဖဂန်ရဲ့ဒေသကြီး6ခုကိုပါသိမ်းပိုက်လာတဲ့အခြေအနေကြောင့်အခုလိုအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးမှုဖြစ်လာရတာပါ။တနင်္ဂနွေနေ့တွေ့ဆုံပွဲအတွင်းကာကွယ်ရေးစီးပွားရေးလူသားချင်းစာနာမှုအကူအညီပေးရေးကဏ္ဍ၃ခုကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့အာဖဂန်သမ္မတ အက်ရက်ဂန်နီရဲ့ပြောခွင့်ရမိုဟာမက်အမီရီကပြောပါတယ်ဒါအပြင်တာလီဘန်နေနဲ့တိုက်ခိုက်နေရတဲ့အာဖဂန်အစိုးရတပ်ဖွဲ့အတွက်ဒေါ်လာ 3.3 ဘီလီယံကိုအမေရိကန်အစိုးရကဒါမဲ့နှစ်နှစ်အတွင်းအာဖဂန်ကိုထောက်ပံ့သွားမယ်လို့အမေရိကန်ဘက်ကကြေညာပေးကြောင်းသူကပြောပါတယ်။အမေရိကန်ကထောက်ပံ့မဲ့အထက်မှာအာဖဂန်လေတပ်အင်အားတောက်တင်းလာစေဖို့လည်းပါဝင်ပါတယ်။အာဖဂန်နစ္စတန်မှာအကူအညီလိုအပ်သူ18တန်းအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ266တန်းကိုပေးအပ်သွားမယ်လို့ပြီးခဲ့တဲ့အပတ်အတွင်းအမေရိကန်ကကြေညာခဲ့ပါတယ်ခင်ဗျာ။ကနေဒါနိုင်ငံ British Columbia ပြည်နယ်ကမ်ဘလူးစ်မြို့မှာခရီးရန်သာသနာပြုအဖွဲ့ကတီးကျပ်ဖွင့်လှစ်ခဲ့တဲ့ကျောင်းဝင်းတစ်ခုတည်းဌာနေတိုင်းရင်းသားကျောင်းသားတွေရဲ့ရုပ်ကြွင်းအလောင်း215ခုရှာဖွေတွေ့ရှိခဲ့တဲ့ဖြစ်ရပ်အတွက်သူ့အနေနဲ့နာကျင်ခံစားရကြောင်းဘိုယန်မင်းကြီး Francis ကတနင်္ဂနွေနေ့မှာထုတ်ပေါ်ပြောဆိုပါတယ်ဒီကိစ္စကိုထုတ်ဖော်ကြဖို့ဘာသာရေးနဲ့နိုင်ငံရေးတာဝန်ရှိသူတွေကိုသူကဖိအားပေးတိုက်တွန်းလိုက်တာပါ။ဒါပေမဲ့ဒီဖြစ်ရပ်အတွက် Vatican နန်းတော်ကတောင်းပန်ဖို့နဲ့တာဝန်ယူဖို့ဆိုပြီးလွန်ခဲ့တဲ့နှစ်ကကနေဒါဝန်ကြီးချုပ် Trudeau ရဲ့တောင်းဆိုချက်ကိုတော့ဟိုယန်းမင်းကြီးကဘာမှထည့်သွင်းပြောဆိုသွားခြင်းမရှိပါဘူး။19ရာစုနှစ်အတွင်းကနေဒါနိုင်ငံမှာ Roman Catholic သာသနာပြုဖိအားကြောင်းအများစုကအစိုးရထောက်ပံ့ရန်ပုံငွေနဲ့ခရစ်ယာန်စာသင်ကျောင်းတွေကိုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီမှာဌာနေတိုင်းရင်းသားကလေးငယ်တသိန်းခွဲကျော်ကိုကနေဒါလူအဖွဲ့အစည်းနဲ့အံဝင်ခွင့်ကြဖြစ်စေဖို့ဆိုပြီးကျောင်းအိတ်ကျောင်းစားအတ္တမတက်ခိုင်းခဲ့ပါလေ။အဲ့ဒီကျောင်းလေးမှာကိုတီလက်ရောက်ကျူးလွန်တာလိမ်မိုင်းဆိုင်ရာစော်ကားတာတွေရှိခဲ့တယ်လို့ကနေဒါအစိုးရကဝန်ခံပါတယ်။မိမိတို့တိုင်းသားဘာသာစကားနဲ့ပြောဆိုမိရင်ကျောင်းသားတွေအယိုက်နှက်ခံခဲ့ရတာပါ။ပြီးခဲ့တဲ့လကမြေအောက်ကိုရီတာကိရိယာနဲ့ရှာဖွေစဉ်ကမ်ဘလူးအိန္ဒိယဌာနေတိုင်းရင်းသားတွေနေတဲ့အဲ့ဒီကျောင်းဝင်းထဲမှာကျောင်းသားကလေးငယ်တွေရဲ့ရုပ်ကျွင်းတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာဒီတင်ရှိမင်းသားဟယ်ရီနဲ့ကျင်ရတော်မက်ဂန်မာကယ်တို့ရဲ့ဒုတိယမြောက်ယဉ်သွေးသမီးတော်ကိုတောက်ကြနေကဖွားမြင်ခဲ့ကြောင်းကြေညာလိုက်ပါတယ်သမီးတော်လေးကိုလီလီဘတ်ဒိုင်ယန်နာမောက်ဘတ်တန်ဝင်းဆာလို့အမည်မဲ့ခေါ်ထားကြောင်း Success မျိုးသားဟယ်ရီနဲ့ကျင်ရတော်မက်ဂန်တို့ရဲ့ပြောခွင့်ရကမနေ့တုန်းကပြောပါတယ်အဲလစ်ဘက်ဘီယင်မာကြီးကိုချစ်စနိုးခေါ်တဲ့လီလီဘတ်ဆိုတဲ့အမိကိုဒီသမီးတော်လေးရဲ့ပထမနာမည်အဖြစ်အစွဲပြုနှိမ့်ခေါ်လိုက်တာဖြစ်ပြီးသူ့နာမည်အလဲစလုံးဒိုင်ယန်နာဆိုတာကတော့မင်းသားဟယ်ရီရဲ့မိခင်ဒိုင်ယန်နာမင်းသမီးအမိကိုယူထားတာဖြစ်ပါတယ်။ဖောင်းမြင်လာတဲ့သမီးတော်လေးဟာဗီတိန်ချင်းနဲ့အရရာခံယူခွင့်အဆင့်ရှင့်မှာရှိနေပါလေ။ဒီသမီးတော်လေးဖောင်းမြင်လာတဲ့ပတ်သက်လို့ကြေညာချက်ထုတ်ပေမဲ့တပ်ပုံကတော့ဖော်ပြခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့မတ်လတုန်းကအမေရိကန်ရုပ်သံတင်ဆက်သူအော်ပရာဝင်းဖီနဲ့တွေ့ဆုံမိန့်မြန်းကမ်းမှာမီဂန်မာဂဲကသူ့ရဲ့ပထမကလေးငယ်သားတော်လေးဖွားမြင်တော့ကအသားရောင်ကွဲပြားမှုရှိနိုင်တာနဲ့ပတ်သက်လို့ဗီဒီနန်းတွင်မှခွဲခြားဆက်ဆံခံရတာဒီကိုပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်နဲ့ပတ်သက်လို့ဗီဒီနန်းတော်ကမဟုတ်မမှန်ကြောင်းညင်းဆိုခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်တဲ့တွင်ကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြတာပါအခုတော့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရှင်ဆရာနာတိန်ပြီးနောက်နိုင်ငံတော်ဝန်ဒေသတချို့မှာလုံခြုံရေးတပ်ဖွဲ့တွေကိုလက်လုံတနတ်တွေနဲ့ပြန်လည်တိုက်ခိုက်နေကြသူတွေရှိနေပါတယ်ဒီအကြောင်း AFP သတင်းဆောင်မကိုမတ်ခွန်ညိုပြောပြပေးထားပါတယ်ရှင
်မြန်မာနိုင်ငံအနှံ့အထူးသဖြင့်မြို့ကြီးတွေမှာစစ်အာဏာသိမ်းမှုကိုစံကျင်စံတာပြတာတွေကိုအကြမ်းဖက်နှိမ်နင်းတာကြောင့်စံတာပြသူတွေဟာပြည်သူ့ကာကွယ်ရေးတပ်ဆိုပြီးဖွဲ့စည်းပြီးတော့စစ်ကောင်စီတပ်တွေကိုပြန်လည်ခုခံတိုက်ခိုက်လာကြပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်တရားပြည်နယ်ကတော်ထဲမှာတနက်လုံတဲ့အလုံယုံလေးတစ်ခုရှိနေပြီးတနက်လုံနေသူကကျွမ်းကျင်ပညာရှင်တော့မဟုတ်ပါဘူး။ဒါပေမဲ့တစ်သားကနေတနက်ကျင်ဖြစ်အောင်ကိုရောတနက်ပြောင်းတနက်မောင်းခလုတ်အားလုံးတနက်တလက်ဖြစ်လာတဲ့အထိအဲ့ဒီနေရာမှာပဲလုပ်ပါတယ်။လက်ဖြစ်တနက်တွေဟာတိုက်ပွဲတွေမှာသုံးတဲ့စံချိန်မီတွေတော့မဟုတ်ပါဘူး။လက်လုံတနက်တွေနဲ့တိုက်ပွဲဝင်ခဲ့သူကိုဂျွန်က AFP ကိုအခုလိုပြောပြပါရတယ်
။ချင်းချောက်တဲ့ပုံစံမျိုးပေါ့။သူကရန်ကြည့်လို့လည်းပြောလို့လည်းရတာပေါ့။သူကဟိုဘာလဲလွိုက်ကောမြက်ကလပ်တော်ကတည်းထူတယ်ထူတယ်ဒီမော့ဆိုဖဲထူထူတယ်ထူတယ်နောက်ပြီးသူကတရားနိဖဲအနေနဲ့ကျွန်တော်တို့ထူကွယ်ထူတယ်ထူရန်ပြည်မယ်စဉ်းစားရဲ့အချိန်မှာကျွန်တော်လူကအေးအာနည်းနည်းပေါ့ရန်ထောင်းနေဆိုမရောက်လည်းမရောက်ဘူးလေ။သူအပီ900ကျော် 300 လောက်ရှိရ
အခုဆိုနေရာတော်များများမှာစန္ဒပြသူတွေဦးဆောင်တဲ့ဒေသတွင်ကာကွယ်ရေးတပ်ဖွဲ့တွေတိုးများလာနေသလိုမြို့ပေါ်စန္ဒပြသူတချို့ကလည်းစစ်တင်နှံတက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရှိနေတဲ့ဒေသတွေကိုရောက်လာနေကြပါတယ်ဒ ဒါပေမဲ့လည်းအရှိတောင်အာရှမှာအကြမ်းရန်ဆုံးအရက်ဆက်ဆုံးဆိုတဲ့စစ်တပ်ရှိရာနိုင်ငံတွေကတခုဖြစ်တဲ့မြန်မာစစ်တပ်နဲ့ထိတ်တန့်ရင်ဆိုင်တိုက်ပွဲတွေမှာလက်နက်အင်အားအရစစ်တပ်ကိုမရှင်းသာဘူးဆိုတာကိုလည်းရရလက်နက်ဆွဲကင်တိုက်ပွဲဝင်နေသူတွေကသိကြပါဗျ။မကြသေးခင်ကတိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်အရေးအတွက်နဲ့အရေးအသွေးတွေကြောင့်သူတို့အရေးမလှခဲ့ပုံကိုလည်းကိုချုံကအခုလိုပြောပြပါတယ
်။စနိုက်ပါနဲ့လက်ထပ်ခေါ်ဝါစနော်စနိုက်ပါသမားနဲ့ရောက်ဖတ်ဆင်းလာတယ်။နေရောက်ဖတ်ဆင်းလာတော့၈တောက်ပြည့်ရဲ့၆တောက်ကြည့်ရဲ့အဲမှာသူတို့ကသနတာရသိပ်သွား။သိပ်သွားတဲ့သူချင်းမတက်သိမ်းမဲ့ဆိုမှဗီဒီယိုကလှုပ်နေတဲ့ချင်းမသူတို့ဟဲလိုပြန်နဲ့လာတယ်။
မကြသေးခင်ရပိုင်းအတွင်းကြားပြင်းနေတဲ့မှာတိုက်ပွဲတွေအရှိန်မြင့်လာနေပြီးစစ်တပ်ဘက်ကရွာတွေထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းဒေသခံတွေကစွတ်စွဲပြောဆိုထားပါတယ်။စစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေရွာထဲအထိကျလာနေတာကြောင့်ဒေသခံပြည်သူတွေဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကလေးကတော်တဲ့ကိုထွက်ပြေးလာခဲ့ကြပြီးကြောက်ကပြန်ဘေးမှာဖြစ်သလိုရွက်ပြင်းတဲ့တိုးပြီးတော့နေကြရပါတယ်။သူတို့အတွက်စီစံစားစတဲ့အမကန်ရိတ်ခါတွေလိုအပ်နေပြီးခင်းစားအနေနဲ့ကတော့ငပြောပင်နဲ့ပိနေသည်ရှိရင်ရပါပြီလို့လဲစစ်ပေးဆောင်ပြည်သူတယောက်က AFP ကိုပြောပါတယ်။ကရင်ပြည်နယ်အတွင်း KNU ထိန်းချုပ်နယ်မြေမှာစစ်တင်နှံတက်နေတဲ့လူငယ်တယောက်ကလည်းအခုလိုပြောပါတယ
်။1960နှစ်ကနေ2021ခုနှစ်ကိုဒီအာဏာရှင်ရဲ့အမွေစိုးကိုနောက်မျိုးဆက်တွေကိုလက်ဆင့်ကမ်းဖို့ပေါ့နော်။အဲ့ဒီနေသားကျွန်တော်တို့အဖြစ်မခံနိုင်တော့ကျွန်တော်တို့မျိုးဆက်နဲ့ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ကကောင်းစားစေချင်တယ်တိုးတက်စေချင်တယ်။ကမ္ဘာလည်းမှာနှိမ့်ချတယ်ကျွန်တော်တို့နိုင်ငံ။ကျွန်တော်တို့တုံးမကြလို့မဟုတ်ပါဘူး။အာဏာရှင်ရဲ့စီမံခန့်ကိုညံ့လို့ဖြစ်တယ်။ဒါကြောင့်စစ်အာဏာရှင်စနစ်ကိုကျွန်တော်တို့အမြဲတမ်းအောင်သုံးလှမ်းမယ်။အဲ့ဒီပုံမှာလည်းကျွန်တော်တို့ကအယူကြီးအရေးခံခံကျွန်တော်တို့ကိုကျွန်တော်တို့အယူပေါ်နတ်တင်လာပြီလားဖြစ်ပါလား။
ခိုးတော့ကတနတ်တန်းဆိုတာတခါမှမကြားခဲ့ဘူးကြောင့်လည်းအခုအဲ့ဒီတနတ်တန်းရဲ့အရန်ကိုရင်းနှီးနေပြီဖြစ်တယ်လို့လည်းသူကပြောပါတယ်။ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကို2020ရွေးကောက်ပွဲမဲလိမ့်နေဆိုတဲ့ဆွဆွဲချက်နဲ့ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကထိမ့်သိမ်းဖယ်ရှားလိုက်ခဲ့ခြင်းကဆလို့မြန်မာပြည်တွင်းအခြေအနေတွေဟာဗျံပရာဖြစ်လာနေပြီးစီးပွားရေးလုပ်ငန်းအားလုံးလည်းတုန်ဆိုင်ရပ်တန့်ကုန်ပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်အခုကတော့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်အရင်ဆုံးမြမအရေးဆွေးနွေးခန်းကိုတင်ပြပါမယ်ဝေဖန်ပိုင်းခြားတွေးခေါ်နိုင်မှုကိုအခြေခံတဲ့တက္ကသိုလ်ပညာရေးစနစ်ပေါ်ပေါက်လာစေဖို့ရည်ရွယ်ပြီးVirtual Federal University အခမဲ့ Federal တက္ကသိုလ်ကိုမြန်မာနိုင်ငံကကျောင်းသူကျောင်းသားတွေကတည်ထောင်ထားပါတယ်။ဘယ်ဘာသာတွေကိုသင်မှာလဲ၊ဘယ်လိုသင်ယူနိုင်မလဲဆိုတာကိုရန်ကုန်တက္ကသိုလ်ကျောင်းသားများတက်မခရဲ့ဥက္ကဋ္ဌကိုညီစောကိုမတ်စုညံမုံကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကိုညီစောမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါမှာ
ဟုတ်ကိုညီစောကတော့ဒီကျန်ကုန်တက္ကသိုလ်ကျောင်းသားများတက်မကရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဒီတက္ကသိုလ်ကျောင်းသူကျောင်းသားတွေကိုအွန်လိုင်းကနေပြီးတော့ဘာသာရပ်တွေသင်နိုင်ဖို့အတွက်ကိုညီစောတို့ကလုပ်ထားတယ်ဒီနိုင်ငံတကာကဒီတက္ကသိုလ်ဆရာမတွေနဲ့ချိတ်ဆက်ပြီးတော့လည်းသင်ကြားရေးပိုင်းဆောင်ရွက်နေတာတွေရှိပါတယ်ဆိုတော့ဒါတွေကဒီတက္ကသိုလ်ကျောင်းသားတက်မကတွေစုပေါင်းပြီးတော့မှစူးစမ်းထားတယ်လို့နားလည်ပါတယ်အဲ့ဒီ Virtual Federal University ဘယ်လိုဆက်ပြီးတော့ဖြစ်လာရဲဆိုတာအရင်ဆုံးရှင်းပြပေးပါရှင်
အဓိကတော့ဒီစစ်အာဏာသိမ်းမှုကြောင့်ရောနောက်ထပ်ဒီကိုဗစ်ကြောင့်ရောဒီကျောင်းသားတွေစီမှာဒီဟိုစဉ်ဆက်မပြတ်ပညာသင်ယူဖို့ဆိုတဲ့နေရာမှာအဟန့်အတားဖြစ်နေတယ်ပေါ့ဒီဟာဒီလိုအပ်ချက်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့ကဒီကျောင်းသားတွေစုပြီးစိတ်ကူးစိတ်တန်းအနေပြီးတော့ဒီကူညီပေးကြမဲ့ဒီဆရာတွေဆရာမတွေနဲ့ပေါင်းဆက်ပြီးတော့ဟိုဒီဟို Virtual Federal University ဆိုပြီးတော့ကျွန်တော်တို့စခဲ့ကြတာပေါ့ဟိုအဓိကတော့ဒီ Federal တက္ကသိုလ်ကကျွန်တော်တို့ဒီ Federal Democracy ဟိုပညာရေးကိုကျွန်တော်တို့အခြေခံတယ်နောက်ထပ်ဒီဝေဖန်ဟိုလွတ်လပ်စွာဝေဖန်ပိုင်းခြားနိုင်မှုအခြေခံပြီးတော့အခမဲ့ဟိုမျှဝေလို့ရတဲ့ပညာရေးဟို ခမဲ့မျှဝေတဲ့တက္ကသိုလ်အဖြစ်ကျွန်တော်တို့ကဟိုရှက်တီဟိုရှိတယ်ပေါ့နောက်ပြီးဒီဟိုចောင်းသားတွေအနေနဲ့လည်းအခုချိန်မှာဒီစစ်ဟိုစစ်ကောင်စီကပြန်ဖွင့်တဲ့ဒီတက္ကသိုလ်တွေနောက်ပြီးဒီစစ်ကောင်စီကပြန်ဖွင့်တဲ့ចောင်းတွေကိုသပိတ်မှောက်ထားရတဲ့အခြေအနေလည်းဖြစ်တယ်ပြီးနောက်ပြီးလက်ရှိတော်လှန်ရေးကာလမှာဒီနိုင်ငံရေးရှေ့ချိန်အရာဟိုနိုင်ငံရေးရဟိုဟွာဖြစ်ဖို့အတွက်ဟိုထိန်းနိုင်မှုအတွက်ဟိုဒီဟိုဒီဖက်ဒရယ်တက္ကသိုလ်ကျွန်တော်တို့ကဟိုအကောင့်ပဲဟိုပေါ်တဲ့သဘောမျိုးရှိပါတယ်ဟုတ
်အကိုကြီးစောပြောသွားသလိုဆိုရင်ဒီဝေဖန်ပိုင်းခြားတွေးခေါ်နိုင်မှုအခြေခံတဲ့ပညာရေးပေါ်ပေါက်လာဖို့ပေါ်အတွက်ပေါ်လေးကိုကြီးစောတို့ကစူးစမ်းပြီးတော့လုပ်နေတာဖြစ်တော့ဒီဖက်ဒရယ်တက္ကသိုလ်ကနေပြီးတော့မှဘယ်လိုမျိုးဘာသာရပ်တွေကိုတင်ပေးဖို့ရစီစဉ်နေရှိပါလဲရှင
်ဒီနေ့နေ့ကတော့ဒီဟိုသမိုင်းတို့နိုင်ငံရေးသိပ္ပံတို့နောက်ထပ်ဒီလက်ရှိဒီမိုကရေစီကိုတုံ့ရှားမှုအထောက်အကူပြုနိုင်တဲ့ဒီဘာသာတွေနောက်ထပ်ဒီဟိုဒီmolecule ပါတယ်ဟိုလေနောက်ထပ်တင်ချာနောက်ထပ်ဒီဟို critical reading လို့စာဖန်ပြီးအကြောင်းလေးနောက်ထပ်ဒီလူမျိုးစုအကြောင်းလေးနောက်ထပ်ဒီအလုံသမားလှူရှာမှုအကြောင်းလေးဟိုတဘာပုံရင်းဆိုင်ရာဘာသာရက်တွေနောက်ထပ်ဒီဟိုစိတ်ပညာလိုမျိုးဘာသာရက်တွေနောက်ထပ်ဒီ federal democracy နဲ့ဆက်ဆိုင်တဲ့ဘာသာရက်မျိုးတွေကိုဆက်ပြီးတော့ဟိုပေးသွားဖို့တော့ရှိပါတယ်ဟုတ်
ဆိုတော့ဒီပြောသွားတဲ့ဘာသာရက်တွေပေါ့လေအဲ့ဒါတွေအားလုံးကဒီ online ကနေပဲသင်ကြားပေးမှာပါလားအဲ့တော့တက်တဲ့သူတွေကရောကွဲလက်မှတ်တွေပါလေရမှာလားရှင့်
ကျွန်တော်တို့လောလောဆယ်ဒီဘွယ်လက်မှတ်ဆိုတာမျိုးထပ်ကိုကျွန်တော်တို့ကဒီဟို certificate လိုမျိုးပေးဖို့တော့အချိန်ရှိတယ်ပေါ့ဒီဘွယ်လက်မှတ် diploma တို့ပါတော့ဟိုပါရဂူလိုမျိုးဘွယ်လက်မှတ်မျိုးပေးဖို့တော့လောလောဆယ်အချိန်မရှိသေးဘူးပေါ့ပြီးတော့နောက်ထပ်ဒီဘယ်လိုသင်တန်းမျိုးကို certificate ပေးပြီးဘယ်လိုသင်တန်းမျိုးကိုဒီတိုင်းဟိုတက်လို့ရမလဲဆိုတဲ့အချိန်မျိုးတွေကိုလည်းဟိုဆက်ပြီးလာမယ်သင်ငယ်သားတွေကြီးညာတဲ့အခါမှာလည်းတခါလည်းထည့်သွင်းပြီးတော့ကြီးညာသွားမှာပါကျွန်တော်တို့ကဒီလောလောဆယ်တော့ဒီ federal တက္ကသိုလ်ကပေးတဲ့သင်ခန်းစာတွေကဒီကျွန်တော် website ရှိတယ်ပေါ့ဒီ website ကနေပြီးတော့တစ်ဆင့်ဝင်ပြီးတော့ဟို upload လုပ်ထားတဲ့ဒီ video file လေးနောက်ထပ်ဒီဟိုစာဖိုင်လေးနောက်ထပ်ဒီဟို audio file လေးကိုဟို download ယူနိုင်တဲ့အခြေအနေမျိုးဟိုပြင်ဆင်ထားတာရှိတယ်နောက်ထပ်ဒီဒီထားကိုအထောက်အပံ့ပြုဖို့အတွက်တစ်ဖက်ကဒီ Telegram ဟို channel လိုမျိုး channel တွေဖွင့်ပြီးတော့ဟို discussion လုပ်လို့ရတာရှိတယ်အမေးဖြေလုပ်လို့ရတဲ့ခါတွေရှိတယ်ပေါ့ဒီလို fashion လေးပါမယ်ပေါ့ဟိုနောက်ထပ်တစ်ခုကဒီဟိုလက်ရှိကျွန်တော်တို့စီစဉ်နေတာကြတော့ဒီအင်တာနက်အခက်အခဲဟိုရှိတဲ့နေရာတွေရှိမှာပေါ့ကျွန်တော်တို့ဒီဟိုအင်တာနက်မရနိုင်တဲ့အခြေအနေမျိုးတွေအင်တာနက်အခက်အခဲရှိတဲ့အခြေအနေမျိုးတွေမှာဒါဟိုဘယ်လိုမျိုးဖြန့်ဝေလို့ရမလဲဆိုတဲ့ဟာကိုဟိုလောလောဆယ်တော့စီတော့စီစဉ်နေတယ်ပေါ့ဟိုမီဒီယာတွေကတစ်ဆင့်ဒီအင်တာနက်ဟိုအင်တာနက်မရတဲ့ data တွေဒီ video ကတစ်ဆင့်တော့တက်ဖို့ TV ကတစ်ဆင့်ဟိုဖြန့်ဝေလို့ရအောင်ဒါမှမဟုတ်လေကျွန်တော်ဒီ star file တွေဟိုဘယ်လိုမျိုးတက်ဖို့ဘယ်လိုမျိုးဟာတွေနဲ့ကူးပြီးတော့ဖြန့်ဝေလို့ရမလဲဆိုတဲ့အပေါ်မှာလည်းထပ်ပြီးတော့ဟိုစီစဉ်နေပါတယ်ဟုတ
်ဆိုတော့ဒီ Federal Democracy ပညာရေးပေါ့လေဒီ Federal Democracy ပညာရေးပေါ်ပေါက်လာဖို့အတွက်ကိုရည်ရချက်နဲ့ဒီ Virtual Federal University ကို Federal တက္ကသိုလ်တည်ထောင်ထားတာဆိုတော့ဒီတက္ကသိုလ်ကဒီလူနည်းစုတိုင်းရင်းသားအကြောင်းသူကျောင်းသားတွေအတွက်ကိုရောဘယ်လောက်ထိအထောက်အကူဖြစ်မယ်လို့ရောပြောနိုင်ပါလဲရှင
်ဘယ်လိုလဲကျွန်တော်တို့ကဒီဟိုတက္ကသိုလ်မှာပြင်ဆင်နေကြတဲ့သင်ခန်းစာတွေကဒီဟိုအများဆုံးအဖြစ်တော့ဒီအင်္ဂလိပ်စာဟိုကနေဟိုအခြေခံတယ်ပေါ့ဒီကြောင်ကျွန်တော်တို့ကဒီကမာလို့ဟိုဘာသာပြန်တာရှိတယ်နောက်ပြီးဒီဟိုဇလန်းမီတွေများဒီတိုင်းရင်းသားဟိုလူမျိုးစုဘာသာစကားတွေအထီကိုကျွန်တော်လိုက်ပြီးတော့ဟိုဘာသာပြန်ပြီးတော့ဖြန့်ဝေဖို့ရှိတယ်ပေါ့ဥပမာကျွန်တော်ကိရင်လိုဘာသာပြန်တာတွေရှိတယ်ရခိုင်လိုဘာသာပြန်တာတွေရှိတယ်နောက်ပြီးဒီတခြားကချင်လိုဘာသာပြန်တာမျိုးတွေတော့ရှိတယ်ပေါ့ဒီဟာတွေကိုလည်းကျွန်တော်တို့ဟိုဆက်ပြီးတော့ကြီးညာပြီးတော့ထုတ်သွင်းသွားဖို့တော့ရှိပါတယ်ဟိုအားလုံးဟိုလိုပြောရဲအားလုံးလက်တမ်းမိပြီးတော့ပြန်နိုင်အောင်လို့အားလုံးလက်တမ်းမိပြီးရှားဥနိုင်တဲ့အခြေအနေမျိုးဖြစ်အောင်ထီတော့ဆက်ပြီးတော့ဟိုသွားဖို့ရှိနေပါတယ်လောလောဆယ်ကတော့ပြင်ဆင်နေတဲ့အခြေအနေပေါ့ဟုတ
်နောက်ဒီ virtual federal university ပေါ့လေအဲ့ဒါကနိုင်ငံတကာကတက္ကသိုလ်ဆရာဆရာမတွေနဲ့ချိတ်ဆက်ပြီးတော့တင်ကြားဖို့လည်းလုပ်နေတာပေါ့လေဆိုတော့အခုပထမဆုံးဒီဂျွန်က7ရက်နေ့မှာ American က Princeton တက္ကသိုလ်ကဒီ American ဘာမောက်ခါတယောက်ကပူးဆောင်ပြီးတော့ပေါ့လေဒီ American ရောနောက်ဒီမြန်မာတက္ကသိုလ်ဆရာဆရာမတွေရောပူးပေါင်းပြီးတော့မှအဲတမိုင်းဘာသာရက်တွေကိုစပြီးတော့တင်ပေးဖို့အစီအစဉ်ရှိတယ်ဆိုပြီးတော့မှကြေညာထားတာတွေ့ပါရဲ့ဆိုတော့အဲ့ဒီအစီအစဉ်ကိုလည်းရှင်းပြပေးပါရှင့
်ဒီတမိုင်းဘာသာရက်တင်မဲ့အစီအစဉ်ပေါ့ဒီအစီအစဉ်ကတော့ဒီခုနကပြောခဲ့သလိုပဲ Princeton တက္ကသိုလ်ကနေပြီးတော့ဒီကျွန်တော်တို့ဒီဟို Virtual Federal University ကိုဟိုအကူအညီပေးတဲ့ဟိုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီ Federal Democracy ရေးလှုပ်ရှားမှုနဲ့ထပ်တူရက်တည်ရယ်ဆိုတဲ့သဘောမျိုးနဲ့ဟိုဒီဟာကိုကျွန်တော်တို့ဟိုပေးတဲ့သဘောမျိုးဖြစ်တယ်ပေါ့ကျွန်တော်တို့ကတော့ဟိုစီစဉ်ထားတဲ့ပုံစံကဒီကျွန်တော်တို့ဒီဟို website မှာဟို video file တွေနောက်ထပ်ဒီ attend file တွေနောက်ထပ် sa file တွေတင်ထားတာမျိုးရှိနေပြီးတော့နောက်ထပ်ဒီဟိုနှစ်ပတ်တစ်ခါကျွန်တော်တို့ကဒီဟာတွေသင်ခန်းစာတွေနဲ့ပတ်သက်လို့သင်ခန်းစာတွေနဲ့ပတ်သက်လို့ဒီ Telegram channel မှာဒီ discussion လုပ်တာတွေနောက်ထပ်ဒီအမေးဖြေလုပ်တဲ့ဟာတွေဟိုအရာမျိုးတွေလည်းကျွန်တော်တို့ဟိုသွားဖို့ရှိတယ်ပေါ့သွားဖို့ရှိတယ်ဆိုတော့လောလောဆယ်ဟိုတင်ယူလို့ရနိုင်တဲ့ပုံစံဟာနှစ်မျိုးရှိတယ်ဟိုပထမတစ်မျိုးကကျွန်တော်ဒီဒီပါဟို register ထုတ်ပြီးတော့ဒီဝင်ခွင့်စစ်ဆေးပြီးတော့ဟိုတက်ရောက်ဟိုဒီတင်တဲ့ကိုတက်ရောက်မယ်ပြီးရင်ဟိုဒီကနေရလာဒီက certificate ဟိုအောင်မြင်ကြောင်း certificate ပေးမယ်ပေါ့ဒီဒီဟာဘယ်လိုမျိုးဟိုစစ်ဆေးပြီးတော့ပေးမလဲဆိုတာတော့ဒီဆရာဟိုတကယ်သာပြီးမဲ့ဆရာအနေနဲ့ဆက်ပြီးတော့ဟိုစီစဉ်မဲ့အခြေအနေရှိတယ်ပေါ့နောက်တစ်ခုကဒီဟာကိုတင်ဟိုဟိုတင်တဲ့ဟို register မလုပ်ဖင်းနဲ့ဟိုမလုပ်ဖင်းနဲ့လေဒီတင်ကန်းစာတွေကိုကျွန်တော်တို့ကဟိုတွလွလက်လက် free open ဟိုရှားယူလို့ရနိုင်တဲ့အခြေအနေမျိုးဟိုတစ်ခုလည်းကျွန်တော်တို့ဖန်တီးထားတယ်ပေါ့ဟုတ်
ဆိုတော့အခုလိုမျိုးပေါ့နော်ဒီဒါကတော့ American တက္ကသိုလ်ဆရာဆရာမတွေလည်းပါတယ်ဆိုတော့အခုလိုမျိုးဒီနိုင်ငံသားကဆရာဆရာမတွေကတင်ပေးတဲ့အခါမှာရောဟိုဘာသာစကားအခက်အခဲတွေရောမရှိနိုင်ဘူးလားရှင်အဲ့တော့သူတို့ဘက်ကရောဘယ်လိုမျိုးတင်ပေးမှလဲဆိုတော့ပြောပြပါပါရှင
်ဒီလောကျတော့ကျွန်တော်တို့ဒီတင်တဲ့ဟိုတက်ဖို့အတွက်ကိုဟိုဒီလိုအပ်တဲ့အရေးချင်းအနေနဲ့ဒီအင်္ဂလိပ်စာလည်းရေးသားထားတဲ့ဒီ PDF စာတွေကိုဟိုဖတ်ထားရမယ်ဆိုတဲ့အားမျိုးတော့ကျွန်တော်တို့ဟိုအခြေချင်းကန့်တက်ထားတာမျိုးတော့ရှိတယ်ပေါ့ဒါပေမဲ့လည်းဒီဗီဒီယိုဖိုင်လေးတော့ဒီဟိုဗီဒီယိုဖိုင်တွေဒီတင်ဆက်တဲ့အခါမှာတို့ဒီမြန်မာစာတန်းထိုးအနေနဲ့ဟိုဟိုထည့်ပြီးတော့တို့ဟိုတင်ဆက်သွားဖို့တော့ရှိတယ်ပေါ့ဟုတ်ဖြန့်ဝေသွားဖို့ရှိတယ်ဟုတ
်ဒါကတော့အခုဒါပထမဆုံးဒီအမေရိကန်ကပရင်ရှင်တက္ကသိုလ်နဲ့ချိတ်ဆက်ဟိုလုပ်တဲ့အစီအစဉ်ပေါ့လေဆိုတော့နောက်တော့တခြားဒီနိုင်ငံသားတက္ကသိုလ်တွေနဲ့ဒါမျိုးတင်တန်းတွေပေးဖို့ရောဘယ်လိုအစီအစဉ်တွေရှိလဲဆိုတာပြောလို့ရမလားရှင
်ဘလောဇယ်ကတော့ကျွန်တော်တို့ဒီဟိုချိတ်ဆက်ထားတဲ့ဟာဒီဟိုကျင်ညာပြီးတော့ချိတ်ဆက်ထားတဲ့ဟာတော့တော့ဒီ Princeton ကဟို Costco လို့ကျွန်တော်တို့ကျင်ညာပြီးသွားပြီပေါ့နောက်ပိုင်းမှာကျွန်တော်ထပ်ပြီးတော့ဒီဟိုနိုင်ငံသားတက္ကသိုလ်တွေတော့ဒီနိုင်ငံသားတက္ကသိုလ်တွေပါရှိတယ်ပညာရေးအစုအဖွဲ့တွေနဲ့ဆက်ပြီးတော့ဟိုသွားဖို့တော့ရှိတယ်ပေါ့ချိတ်ဆက်ပြီးသွားဖို့တော့ရှိတယ်ပေါ့ဒါကိုအဲ့ဒါကိုလည်းကျွန်တော်တို့ဒီလုပ်ငန်းအကောင့်ထဲပေါ်မဲ့အချိန်မှာတော့ဆက်ပြီးတော့ကျင်ညာသွားမယ်ပေါ့ဟုတ်
အဲ့တော့အခုလိုမျိုးဒီနိုင်ငံသားတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့ပေါ့နော်အခုဆိုရင်ဒါ Princeton နဲ့စပြီးချိတ်ဆက်ပြီးလုပ်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကောဒီကျောင်းသူကျောင်းသားတွေဘက်ကသူတို့စိတ်ဝင်စားမှုတုံ့ပြန်မှုကရောဘယ်လောက်ထိစိတ်ဝင်စားကြလဲတုံ့ပြန်မှုဘယ်လိုမျိုးရှိပါလဲရှင
်ဒီအခုပထမဆုံးပေးတဲ့တင်တန်းဒီတမိုင်းတင်တန်းအတွက်ကိုဒီစိတ်ဝင်စားရတဲ့ကျောင်းသားတွေနောက်တဲ့ဒီပြည်ထောင်စုကျောင်းသားတွေကဒီ register လုပ်ပြီးတော့ဟိုတက်ဖို့ကျောင်းသားတွေကျွန်တော်တို့ထောင်ဝင်နေတာတော့ရှိတယ်နောက်တဲ့ဒီ register မလုပ်ပဲလေ့လာကြမယ့်သူတွေကလည်းဟိုအဲ့ထက်တော့မနေဘူးလို့ကျွန်တော်ကမြင်တယ်ပေါ့တမိုင်းတင်ကန်းတာအတွက်လည်းမဟုတ်ပဲねတခြားဟိုနောက်တဲ့ဘလိုတင်ကန်းတာတွေယူလို့ရမှာပေါ့ဘလိုမျိုးပူပေါင်းဆောင်ရွက်လို့ရမှာလဲဆိုပြီးတော့ဟိုစိတ်ဝင်စားကြရတဲ့ဒီဟိုဆရာတွေပညာရှင်တွေအကြောင်းသားတွေလည်းဟိုတခြားပါရှိနေသေးတယ်ပေါ့ဟုတ
်အခုလိုမျိုးဒီကိုကြီးစော်တို့အကြောင်းသားသမဂ္ဂတွေဦးစီးတည်ထောင်တဲ့ဒီ Virtual Federal University ပေါ့လေဒီ Federal တက္ကသိုလ်ကိုအတက်ချက်နဲ့ဆိုရင်တော့ဘလိုမျိုးတက်လို့ရနိုင်ပါမလဲရှင
်ဒီကတော့ကျွန်တော်တို့ဒီဟိုဘလိုပြောရမလဲဘသူတက်ဖို့ဘသူပဲတက်လို့ရမယ်ဘသူပဲတက်လို့မရဘူးဆိုပြီးတော့ကျွန်တော်တို့ကကန့်သက်ထားတာမျိုးမရှိဘူးနောက်တစ်ခုကဟိုဒီအခြေချင်းကန့်သက်ချက်မျိုးလဲဟိုအများကြီးမထားထားဘူးပေါ့ကျွန်တော်တို့ကဒီမှာတက်မယ်ဆိုရင်ဒီတက်ကတော့ဝင်တယ်ဟိုအောင်မြင်ပြီးတဲ့ဟိုကျောင်းသားတွေအတွက်ကိုတင့်တော်တယ်ဆိုတာမျိုးတော့ရှိတယ်ဒါပေမဲ့လည်းဒီအဲ့လိုကျောင်းသားတက်တော့ဝင်တယ်မအောင်မြင်တဲ့ကျောင်းသားတော့မဟုတ်လဲဒီတက်တော့ကျောင်းသားမဟုတ်ပဲねတင်ယူစိတ်ရှိတဲ့ဘသူမဆိုကျွန်တော်တို့ကဟိုတင်လို့ရအဟိုင်းနဲ့ဆိုတာမျိုးတော့ရှိတယ်။နောက်တဲ့ဒီအသက်အနေနဲ့ကလည်းကျွန်တော်တို့ကဒီ certificate တန်းနေအတွက်ဆိုရင် session နဲ့ဟိုပြေပါဟိုတက်လို့ရတယ်လို့ဒီကန့်သက်ထားပေးမယ်လေဒီအရေးချင်းစစ်တစ်စည်းမှာဟိုပြေတဲ့အချိန်မှာပြေတဲ့အချိန်မှာဒီအသက် session နဲ့မပြေသေးပေမဲ့အရေးချင်းပြေမိရဆိုရင်ဟိုချင်းရက်နေတဲ့တရားခွင့်ရဟိုင်းနဲ့အခြေအနေမျိုးတွေလည်းကျွန်တော်တို့ဟိုစီစဉ်ထားပါတယ်ဟုတ်
ဒီမြန်မာနိုင်ငံကအကြောင်းသူအကြောင်းသားတွေအနေနဲ့ဆိုတာအခုလိုမျိုးဒီတက္ကသိုလ်မှာ virtual learning ပေါ့ online ကနေသင်ရတဲ့သင်ကြားမှုသင်ယူမှုပိုင်းနဲ့ပတ်သက်ပြီးတော့အတွေ့အကြုံကနည်းတယ်ပေါ့လေဆိုတော့အခုလိုမျိုးဒီကိုကြီးတော်တို့စပြီးတော့လုပ်တဲ့ဒီ online ပညာသင်ကြားရေးစနစ်နဲ့ပတ်သက်ပြီးတော့ကောအကြောင်းသူအကြောင်းသားတွေကိုဘယ်လိုမျိုးပြောချင်လဲရှင်ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအခက်အခဲတွေတွေ့နိုင်နေလို့ရောမျှော်လင့်ထားလဲရှင
်လောလောဆယ်ကျွန်တော်တို့ကဒီဟိုဟိုပြောပြအောင်လဲအလွယ်ကူဆုံးအချင်းလင်းဆုံးplatform တွေကနေပြီးတော့ဟိုတင်ဆက်ဖို့ပေါ့ဟိုဖြန့်ဝေဖို့စီစဉ်နေကြတာပေါ့စီစဉ်ကြရတော့လောလောဆယ်တော့ဒီ website ကရှိမယ်နောက်ထပ်ဒီခုနကပြောသလို Telegram channel တွေရှိမယ်တခြားဒီ show အရင်ထပ်ပြီးဖြည့်လာတဲ့ platform တွေလည်းရှိတယ်ပေါ့ပြီးတော့ဒီဟာတွေကိုကျွန်တော်တို့ကဟိုအစိမ့်တက်တက်ဟိုသုံးဖို့ဟိုလုံးဝမဟုတ်ဘဲနဲ့ဟိုဒီအပေါ်မှာဟိုရှင်းပြတာမျိုးနောက်ထပ်ဒီရှင်းပြတဲ့ video ပဲဖြစ်ဖြစ်စာပဲဖြစ်ဖြစ်ဟိုအဲ့လိုမျိုးလည်းဟိုစီစဉ်သွားဖို့တော့ရှိတယ်ပေါ့ဟုတ်
ဆိုတော့ဒီအကိုကြီးစောတို့အပါဝင်ပေါ်လေးရန်ကုန်ဒီတက္ကသိုလ်ကျောင်းသားများတမကအပါဝင်ဒီကျောင်းသားတမကတွေကမြန်မာနိုင်ငံမှာဒီ Federal Democracy ပညာရေးစနစ်ပေါ်ပေါက်လာဖို့အရေးရပြီးတော့ဒါလုပ်နေတာပေါ့လေဆိုတော့တကယ်ပဲမြန်မာပြည်မှာဒီ Federal ပညာရေးစနစ်ကြီးလက်တွေ့ပေါ်ပေါက်လာဖို့အတွက်ကရောမျှော်လင့်ချက်ဘယ်လောက်ရှိပါလဲရှင
့်အခုချိန်ကဟိုဒီကျွန်တော်တို့ကပညာရေးမှာဒီ Federal Democracy ပညာရေးတစ်ခုကိုထူထောင်ကြမယ်ဆိုတော့ဟိုပထမခြေလှမ်းအကြည့်ပဲကျွန်တော်တို့တန်းလို့ရနိုင်တယ်ပေါ့အခုအချိန်မှာတိစောက်ကြတဲ့ပညာရေးကဒီအနာဂတ်မှာဒီကျွန်တော်တို့ဒီစစ်အာဏာရှင်စနစ်ခြုံငင်းပြီးတော့ Federal Democracy ပြည်တော်စုထူထောင်ရတဲ့အချိန်မှာရှိမဲ့ဒီ Federal Democracy ပညာရေးမျိုးနဲ့ထပ်တူကြမှာတော့မဟုတ်ဘူးပေါ့။ဘာလို့လဲဆိုတော့အခုအချိန်ကျွန်တော်တို့တော်တိုင်ရေးကာလဖြစ်တယ်၊ရှားကာလဖြစ်တယ်။ဒါကြောင့်မလို့အခုအချိန်မှာကျွန်တော်တို့ကဒီ passive ဟိုလက္ခဏာမပါတဲ့ပညာရေးဒီပြည်သူပညာရေးပြည်သူ Democracy ပညာရေးဆိုတဲ့ဟိုပုံစံမျိုးနဲ့ကျွန်တော်တို့ကဟိုလှုပ်ဆောင်ရမယ်လို့မြင်ရတယ်။ဟိုဒီတိုင်းပြည်မလွတ်လပ်တဲ့အချိန်မှာဒီ Federal Democracy ပညာရေးဆိုတဲ့အရာဟာဘယ်လိုမှရနိုင်ကြအကြောင်းမရှိဘူး။ဘာလို့လဲဆိုတော့ဒီပညာရေးဟာတိုင်းပြည်ရဲ့စနစ်နဲ့ဓာတ်ရိုက်တော်လည်းကောင်း၊တော်ဝါယူတော်လည်းကောင်းဟိုတက်ရောက်မှုရှိနေတယ်။ဟိုတက်ရောက်မှုရှိရင်ဒါကြောင့်မလို့ကျွန်တော်တို့ကပညာရေးကဏ္ဍရွမြောက်ဖို့ဆိုရင် Democracy ပညာရေးရှားဖို့ဆိုရင်ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့ဒီ passive ဟိုစနစ်တစ်ခုလုံးကျွန်တော်တို့ကဖျက်သိမ်းပြင်ပါရမယ်။အမေကဆန်ပြီးတူးထုတ်ပြင်ပါရှားမဲ့အခြေအနေမျိုးရှိတယ်ပေါ့။ဒါပေမဲ့လည်းဒီကြားကာလမှာကျွန်တော်တို့အနေနဲ့လုပ်လို့ရတဲ့ဒီ Federal Democracy ပညာရေးမူဝါဒတွေကိုအခြေခံလို့ရတဲ့ဟိုပြည်သူပညာရေးမျိုးပြည်သူ Democracy ပညာရေးမျိုးစသဖြင့်ကျွန်တော်တို့ကခြေလှမ်းတန်းထားလို့ရနိုင်တယ်။ဟိုနောက်အနာဂတ်မှာရှိတာပဲဒီ Federal Democracy ဟိုတိုင်းပြည်ပေါ်ပေါက်ဖို့အတွက်တိုင်းရမယ်တိုက်ပွဲနဲ့အတူကျွန်တော်ဒီ Federal Democracy ပညာရေးအတွက်ကြပြိုင်နေဟိုတိုက်ရမှာဖြစ်တယ်ပေါ့ဟုတ
်။ကိုကြီးဆိုကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်လေးပြီးတော့ဖြေတဲ့အတွက်
ဟုတ်ကျေးဇူးတင်ပါတယ်မောင
်မင်္ဂလာပါရှင်ဦးစီတူအမင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီအာဆီယံရဲ့ဂျောင်းဝင်ဖြန့်ပြေးပေးမှုအလုပ်ဖြစ်မှာလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအမင်းနဲ့အတူကျမအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါတယ်ရှင်
ပြည်ကတဲ့ဂျော်လာ၄ရက်နေ့ကအာဆီယံအစိုးရဥက္ကဋ္ဌဒူနိုင်းနိုင်ငံဘုရင်မင်းမြတ်ရဲ့ကိုယ်စားလှယ်ဒုတိယနိုင်ငံသားရေးဝန်ကြီးအဲဝမ်ပီဟင်ယူဆုပ်နဲ့အာဆီယံအတွင်းမှုချုပ်လင်ဂျော့ကွိုင်တို့နှစ်ဦးဟာနေပြည်တော်မှာအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်နဲ့တွေ့ဆုံပါတယ်။ခုလိုတွေ့ဆုံရခြင်းအကြောင်းရင်းကတော့လွန်ခဲ့တဲ့တစ်လကျော်ဧပြီ24ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံခေါင်းဆောင်များအစည်းအဝေးမှာမြန်မာနိုင်ငံရဲ့ပြဿနာနဲ့ပတ်သက်ပြီးသဘောတူချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုအာဆီယံဘက်ကစပြီးအကောင့်ထဲပေါ်နိုင်အောင်ကြိုးစားတာဖြစ်ပါတယ်။အာဆီယံနိုင်ငံတွေရဲ့ဂျားဝင်ဖြည့်ရှင်းပေးမှုကိုအမေရိကန်အပါအဝင်နိုင်ငံတကာအသံဝိုင်းကပါလိုလားထောက်ခံတွန်းအားပေးနေကြလေတော့အဲ့ဒီဝင်ရောက်ဖြည့်ရှင်းပေးမှုအလုပ်ဖြစ်နိုင်မှာလားအကျိုးသက်ရောက်မှုတစုံတရာရှိလာမှာလားဆိုတဲ့ကိစ္စစိတ်ဝင်စားစရာဖြစ်လာနေပါတယ်။
ဖေဖော်ဝါရီလ၁ရက်နေ့ကမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖြုတ်ချစစ်တပ်ကဥဆောင်တဲ့အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ကြီးမားတဲ့ဆန္ဒပြပွဲကြီးတွေဖြစ်ပေါ်လာပါတယ်။တိတ်မကြခင်အဲ့ဒီဆန္ဒပြမှုတွေအာဏာရှင်စန့်ကျင်ရေးတပိတ်မှောက်မှုတွေကိုစစ်တပ်ကကြမ်းကြမ်းတမ်းတမ်းပစ်ခတ်တပ်ဖြတ်ရိုက်နှက်ဖမ်းဆီးဖြိုခွင်းမှုတွေလုပ်လာပြီးတဲ့နောက်နောက်ဆက်တွဲအနေနဲ့ပိုပြီးပြင်းထန်တဲ့ပဋိပက္ခတွေပေါ်ပေါက်လာခဲ့ပါတယ်။ဒီပြဿနာကြီးဖြစ်ရှင်းနိုင်မှုအတွက်ကုလသမဂ္ဂအဖွဲ့ကြီးဟာလုံခြုံရေးကောင်စီအစည်းအဝေး၃ချိန်ခေါ်ယူခဲ့ပြီးအဖွဲ့ဝင်အားလုံးပါဝင်တဲ့သဘောတူညီချက်တွေချမှတ်ခဲ့သလိုကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ရရည်ကြိုးပမ်းခဲ့တာတွေ့ရပါတယ်။ဒါပေမဲ့လည်းအာဏာသိမ်းစစ်ကောင်စီဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာမှုမရှိုံမကကုလသမဂ္ဂအထွေထွေအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာကိုနိုင်ငံတွင်းဝင်ဝင်မပေးတဲ့အတွက်ကုလသမဂ္ဂရဲ့ဂျားဝင်ဖြန့်ဖြေးရေးအစီအစဉ်ရှေ့တိုးလို့မရဖြစ်စေခဲ့ပါတယ်။ဒုတိယမြောက်စ조사တာကတော့အာဆီယံအဖွဲ့ကြီးပါ။အထူးသဖြင့် American အစိုးရဟာအာဆီယံထဲကသူ့မဟာမိတ်နိုင်ငံတွေကနေတဆင့်မြန်မာအရေးကိုအာဆီယံကဂျားဝင်ဖြည့်ရှင်းမှုလှုပ်လာစေဖို့စ조사ခဲ့တာတွေ့ရပါတယ်။ဒီလိုနဲ့မြန်မာအရေးဝင်ရောက်ဖြည့်ရှင်းရေးကိစ္စကိုအဓိကထားဆွေးနွေးခဲ့တဲ့ April 24ရက်အင်ဒိုနီးရှားနိုင်ငံဂျာကာတာမှာလုပ်တဲ့အာဆီယံနိုင်ငံခေါင်းဆောင်များအစည်းအဝေးပေါ်ပေါက်လာပြီးအာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပါတက်ရောက်စီခဲ့ပါတယ်။အစည်းအဝေးမှာအာဆီယံနိုင်ငံတွေကြားဘုံသဘောတူညီချက်၅ချက်ရရှိခဲ့ပြီးအဲ့ဒီသဘောတူညီချက်တွေအရမြမအရေးကိုဂျားဝင်ဖြည့်ရှင်းပေးဖို့စ조사လာတာဖြစ်ပါတယ်
။တကယ်တော့အာဆီယံနိုင်ငံတွေအကြားရရှိခဲ့တဲ့ဘုံသဘောတူညီချက်၅ချက်ဟာက ူလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ခဲ့တဲ့သဘောတူဆုံးဖြတ်ချက်တွေကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ဆိုတဲ့အချက်တစ်ချက်မပါတာကလွဲပြီးကြံတဲ့အချက်တွေမှာသဘောတူညီမှုရှိတယ်လို့ပြောမယ်ဆိုပြောနိုင်ပါတယ်။အာဆီယံဘုံသဘောတူညီချက်၅ချက်ကတော့၁မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့၂ဘယ်နှဖက်ငြိမ်းချမ်းစွာအပြေရှား dialogue လုပ်ကြဖို့၃ဆွေးနွေးမှုတွေဖြစ်ပေါ်လာအောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ခန့်တာကိုသဘောတူဖို့၄အေးရှေကတစ်ဆင့်လူသားချင်းဆိုင်ရာအကူအညီပေးတာတွေကိုလက်ခံဖို့၅အထူးကိုယ်စားလှယ်နဲ့အဖွဲ့မြန်မာနိုင်ငံသွားတာကိုလက်ခံဖို့ဆိုပြီးဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အာဆီယံနိုင်ငံတွေရဲ့ဆုံးဖြတ်ချက်အကောင့်ထဲပေါ်နိုင်ဖို့ဆိုရင်ပြည်ပခါဖြစ်နေတဲ့ဘယ်နှဖက်အ ਨੇ ဆုံးတော့လက်ရှိအင်အားသုံးပြီးအာဏာရယူထားတဲ့စစ်ကောင်စီဘက်ကသဘောတူလက်ခံဖို့တော့လိုအပ်ပါလိမ့်မယ်။
ဧပြီလ24ရက်နေ့ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ဂျကာတာအစည်းအဝေးတက်ပြီးဧပြီလ26ရက်နေ့မှာတော့စစ်ကောင်စီဘက်ကတရင်ထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာစစ်ကောင်စီကချမှတ်အကောင့်ထဲပေါ်နေတဲ့ရှေ့လုပ်ငန်းစဉ်9ရက်ကိုအထောက်အကူဖြစ်ခဲ့ရင်မြန်မာနိုင်ငံအခြေအနေတည်ငြိမ်လာရင်အာဆီယံနိုင်ငံတွေရဲ့အကြံပြုချက်တွေကိုအပြုသဘောစဉ်းစားပေးမယ်ဆိုပြီးဖော်ပြပါတယ်။တဆက်တည်းအဲ့ဒီဧပြီလ26ရက်နေ့မှာလုပ်တဲ့စစ်ကောင်စီအစည်းအဝေးမှာဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကတည်ရင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာအာဆီယံကအဆိုပြုတဲ့မြန်မာနိုင်ငံကိုလာရောက်လို့တဲ့ခီးစင်တွေကိုစဉ်းစားသွားမယ်ဆိုပြီးပြောဆိုခဲ့ပါတယ်။တကယ်တော့စစ်ကောင်စီရဲ့ရှေ့လုပ်ငန်းစဉ်9ရက်ဆိုတာဟာ2020မဲဆင်းတွေကိုပြန်စစ်အရေးပေါ်ကာလနိုင်ငံတည်ငြိမ်အောင်လုပ်နောက်ဆုံးကြရင်စစ်ကောင်စီလက်အောက်မှာရွေးကောက်ပွဲအသစ်တစ်ခုလုပ်ပြီးအဲ့ဒီရွေးကောက်ပွဲမှာအနိုင်ရသူကိုအာဏာလွှတ်အပ်ဆိုတာမျိုးပဲဖြစ်ပြီးဘယ်နိုင်ငံရေးအင်အားစုနဲ့ဆက်ဆက်ညှိနှိုင်းတာမျိုးမှမပါဝင်ပါဘူး။ပြောရရင်တော့ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ဟာအာဆီယံနိုင်ငံတွေရဲ့မြမအရေးကြောင်းဝင်ဖြည့်ရှင်းပေးမယ့်အစီအစဉ်ကိုလက်ခံလိုပုံမရဘူးလို့ကောက်ချက်ချနိုင်ပါတယ်။ဒါကြောင့်လဲနောက်ထပ်တစ်လကျော်ကြာတဲ့အထိအာဆီယံရဲ့အစီအစဉ်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဘာမှမတုတ်ပြန်ခဲ့တာဖြစ်ပါတယ်။တကယ်တကယ်စစ်ကောင်စီဘက်ကအာဆီယံနိုင်ငံတွေရဲ့အစီအစဉ်ကိုလက်ခံနေဆိုရင်လုပ်ငန်းတွေစတင်နိုင်ဖို့ကိုယ်စားလှယ်တယောက်ခန့်အပ်တာကိုသဘောတူဖို့လိုပါတယ်။သဘောတူရုံနဲ့မကအဲ့ဒီကိုယ်စားလှယ်ရဲ့မြန်မာနိုင်ငံကိုလာမဲ့ခီးစဉ်တွေကိုခွင့်ပြုရမှာဖြစ်တယ်လို့ဖြောက်ချခံရတဲ့ NLD အစိုးရခေါင်းဆောင်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခွင့်ပေးရမှာဖြစ်ပြီးနောက်ဆုံးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကိုယ်တိုင်ဒေါက်တာဆန်းစုကြည်အပါအဝင်ဖြောက်ချထိမ့်သိမ်းခံနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးစကားပြောတာတွေလုပ်ရပါလိမ့်မယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီဘက်ကအဲ့ဒီလိုတွေ့ဆုံဆွေးနွေးမှုတွေလုပ်လာလိမ့်မယ်။ဒါမှမဟုတ်လှုပ်လာအောင်အာဆီယံကိုယ်စားလှယ်ဘက်ကစီယုံဆွဲဆောင်နိုင်လိမ့်မယ်ဆိုတာမျိုးကတော့ညှော်လင့်လို့ရစကောင်းတဲ့အရာမျိုးမဟုတ်ပါဘူး
။အခြားတစ်ဖက်ကပြန်ကြည့်လိုက်ရင်လည်းအာဆီယံနိုင်ငံတွေထဲမှာဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်လိုက်လို့တက်လာတာမဟုတ်တဲ့တနည်းနည်းနဲ့အာဏာရှင်စနစ်ကျင့်သုံးနေတဲ့အာဏာပိုင်နိုင်ငံတွေကအများစုကြီးဖြစ်နေတာပါ။မြန်မာအိမ်နီးချင်းထိုင်းနိုင်ငံဆိုရင်တော့အာဏာသိမ်းစစ်ကောင်ဆောင်ကသူ့ဘာသာသူရွေးကောက်ခံအစိုးရဝန်ကြီးချုပ်ဖြစ်အောင်ဖန်တီးထားသူတယောက်ပဲဖြစ်နေပါတယ်။အဲ့လိုအာဏာပိုင်နိုင်ငံတွေအများစုနဲ့ဖွဲ့စည်းထားတဲ့အာဆီယံအဖွဲ့ကြီးအနေနဲ့ဆက်အနာသိမ်းလိုက်လို့ပြဿနာအများကြီးတက်နေတဲ့ပြည်တွင်းစစ်နဲ့ကြာရှုံးနိုင်ငံအဖြစ်ကိုဥတည်နေတဲ့နိုင်ငံတနိုင်ငံကိုပြဿနာတွေပြင်းကြီးပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာအောင်ဘလောက်တွန်းတွန်းတက်တက်ဖိအားပေးမလဲဆိုတဲ့ကိစ္စကလည်းတံမြက်ဖြစ်เสียအများကြီးရှိနေပါတယ်ဒီချက်လက်တွေကိုသုံးသပ်ကြည့်လိုက်ရင်မြန်မာပြည်တွင်းရဲ့ပြဿနာတွေပြင်းလဲစေရေးအာဆီယံနိုင်ငံတွေရဲ့ကြားဝင်ညှိနှိုင်းဆောင်ရွက်ပေးမယ့်အစီအစဉ်ဟာကြီးမားတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်လာလိမ့်မယ်ဆိုပြီးမျှော်လင့်လို့တော့မရနိုင်ဘူးတော့ပ
ါ။ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့တက်ချက်ကိုနားဆင်ခဲ့ရတာပါ။အခုကတော့မြန်မာပြည်ကပေးစာအပတ်စဉ်ကဏ္ဍကိုတင်ပြပေးပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေကိုမြစ်တာတေလက်ဆောင်မြန်မာတချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့။မက်ဆင်ဂျာကရေးလာတဲ့သွားရှင်တယောက်ကတော့အင်တာနက်ပြနေစဉ်ရေဒီယိုလေးကိုအားကိုးရပါတယ်ဆိုပြောလာပါတယ် ဒီတော့ရှင်ကသူ့ကိုနေ့စဉ်အီးမေးလ်သတင်းလွှာလဲပေးပို့ပေးပါတယ်ဟုတ်ကဲ့နာမည်ပေးလိုက်ပါရနော်အခုလို VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်တော့ရှင်တယောက်ဆောလင်းဆိုတဲ့တော့ရှင်ကတော့သူ့ရဲ့ဒီ Facebook အပိတ်ခံရတဲ့စာမျက်နှာလေးကို screenshot ရိုက်ပြန်ပြီးရေးလာပါတယ် VOA post မှာ comment တွေတခုဝင်ရေးလိုက်မိပါတယ် Facebook ကပိတ်လိုက်ပါတယ်ဒီ Facebook ကနေပြီးတော့ဘာကြောင့်ပိတ်ရလဲဆိုတဲ့အကြောင်းပြချက်ကိုကြည့်တော့ hate speechဒီအမုံတရားပြန်ပွားအောင်ရေးသားမှုလို့ပြောထားပါတယ်เนาะကျွန်မထင်တော့သူတို့တားမြစ်ထားတဲ့စကားလုံးတွေသူတို့ဒီဘာသာရေးရလူမျိုးရေးရဒီလိုမျိုးစော်ကားတယ်လို့သူတို့ယူဆတဲ့အသုံးနှုန်းတချို့ကိုသူတို့ပိတ်ပင်ထားပါတယ်အဲ့လိုအသုံးနှုန်းတွေနဲ့ Facebook စာမျက်နှာမှာရေးသားမိတဲ့ခါမှာသူတို့ဒီ24နာရီပိတ်တာမျိုးတို့အချိန်အတိုင်းတာတစ်ခုထိဒီ Facebook အကောင့်ကိုပိတ်တာမျိုးရှိရပါတယ်ရှင်ကျွန်တော် video ကတော့ပိတ်တာမဟုတ်ပါဘူးเนาะ video ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိတာပါဒီထဲမှာတော့အခုတလောလူပြောများနေတဲ့ဒီအကြောင်းတွေပြန်ဖွင့်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတွေကိုအရင်ဖော်ပြပေးကြပါမယ်မြန်မာနိုင်ငံမှာဇွန်လ10ရက်နေ့ကပဲအခြေခံပညာကျောင်းတွေပြန်ပြီးဖွင့်လှစ်ပေးပါတယ်ဒါဟာဆီယနာတင်ထားတဲ့ကာလအတွင်းမှာပထမဦးဆုံးအချိန်ကျောင်းတွေပြန်ဖွင့်လာလဲဖြစ်ပါတယ်တကယ်တမ်းကြောင်းတက်တဲ့ကျောင်းသားအရေးအတွက်ကလည်းနည်းသလိုနောက်ပြီး CDM အကြမ်းဖက်လှုပ်ရှားမှုမှာပါဝင်နေလို့ကျောင်းတွေမှာစာသင်ပေးတဲ့ဆရာဆရာမအရေးအတွက်ကလည်းတော်တော်နည်းလို့ဆိုပါရစ်ကျောင်းတက်မတက်ဆိုတာပေါ်မှာလည်းသဘောထားမျိုးစုံကြားရပါတယ်ဒီမှာကျောင်းမတက်ဘူးကျောင်းတက်မယ်ဆိုတာတွေကတော့ကလေးတွေရဲ့ကိုယ်ပိုင်ဆန္ဒမိဘတွေရဲ့ဆန္ဒနဲ့ပို့ပြီးတော့သက်ဆိုင်သွားပါပြီနော်ဒီကိစ္စနဲ့ပတ်သက်ပြီးရေးလာတဲ့သွားရှင်ဆရာတယောက်ကတော့
အခုကျောင်းတက်နေတဲ့ကျောင်းသားကျောင်းသူတွေမှာအပြစ်မရှိနိုင်ပါငါလိုစာမတက်ရင်ငါလိုဖြစ်မယ်ဆိုတဲ့မိဘတွေကြောင်းထားပြီးတာအဖြစ်ကိုဆိုဝဲရမရှိရခင်ကလေးကပြန်တိုင်းထားတဲ့ပညာရေးစနစ်ဒုငယ်စဉ်ကဖြတ်တန်းခဲ့ရတဲ့ education မဟုတ်တဲ့ education စနစ်အားကျွန်တော်တို့ကျမတို့မငင်းနိုင်ပါအမတ်တွေကောင်းလို့အဆင့်တွေရလို့ grade ABC တွေရလို့ပညာရှင်စီးရင်ဝင်ခဲ့ရင်တော့အသိပညာအတတ်ပညာကိုသင်ကြားပြသပေးနိုင်သောပညာရှင်များအလုပ်ထုတ်ခံထားနေရပါသည်ကျောင်းတက်မိတဲ့မင်းတို့လေးတွေကအပြစ်မရှိကျောင်းထားမိတဲ့မိဘတွေကတာဝန်ကျည်သည်စစ်အာဏာရှင်စနစ်အလိုမရှိ
ဒါကတော့အခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲပြန်ဖွင့်သွားတဲ့အခြေခံပညာကျောင်းတွေမှာကျောင်းတက်မတက်ဆိုတာနဲ့ပတ်သက်ပြီးတော့သရရှင်တွေရေးလာကြတဲ့ထေကစာတချို့ကိုဖော်ပြပေးခဲ့တာပါတခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးရေးလာတဲ့သရရှင်တွေရဲ့စာတွေထဲမှာဆိုရင်တော့ VOA ရေလုံခြုံရေးရာ Facebook အကောင့်နာမည်လေးမပြောမိဖို့ခွင့်တောင်းပါရစေအမြဲအားပေးလျက်ပါလို့ရေးလာတဲ့သရရှင်ကVOA ကတဆင့်သတင်းစကားပါချင်ပါတယ်လို့ဆိုလာပါတယ
် VOA မင်္ဂလာပါခင်ဗျာကျွန်တော် VOA ကနေတဆင့်စစ်ကောင်စီအကြမ်းဖက်သမားတွေကိုသတင်းပါပါရစီဗျာကျွန်တော်က2003ခုနှစ်နောက်ဖွာလူငယ်တယောက်မို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေအထူးသဖြင့်စစ်တပ်ကအာဏာသိမ်းတာပြည်သူတွေကိုဖိနှိပ်နှင်းဆဲတပ်ဖြတ်တာတွေကိုမမြင်ဘူးခဲ့ပါဘူး2021ခုနှစ်အာဏာသိမ်းမှစစ်တပ်ရဲ့ပြည်သူအပေါ်ဖိနှိပ်မှုတွေကိုလက်တွေ့မျက်မြင်ထင်ရှားသာတွေ့ခဲ့ရပါပြီအခုဆိုပြည်သူအားလုံးကရဲနဲ့စစ်တပ်ဆိုယွန်းရှာဆက်ဆုပ်မုန်းသိနေပါပြီ။ကျွန်တော်ပြောချင်တာကတော့မြန်မာပြည်သူတွေချစ်ရတဲ့ပြည်သူတပ်မတော်ကဘာကြောင့်လက်နက်မဲ့ပြည်သူတွေကိုရရက်ဆက်ဆက်တက်ရက်တာလဲ။ကျွန်တော်သိခဲ့တာကတပ်မတော်ဆိုတာကနိုင်ငံတော်နဲ့ပြည်သူတွေကိုကာကွယ်စောင့်ရှောက်ရမယ်ဆိုတာပါပဲ။အခုတော့ရဲနဲ့တပ်မတော်သားတွေကပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေ၊ချစ်ခင်မြတ်လို့တန်ဖိုးထားမှု၊လေးစားအားကျအတူယူမှုတွေကိုမိမိတို့ခေါင်းဆောင်အသွက်နဲ့ရိုက်ချိုးအလွဲတုံစာပြုလုပ်ခဲ့တာပါပဲတပ်မတော်ဟာနိုင်ငံတော်နဲ့ပြည်သူအတွက်ဖြစ်ရမှာမို့ပြည်သူချစ်သောတပ်မတော်သားကောင်းများဖြစ်စေချင်ပါတယ်ပြည်သူတွေလိုလားတဲ့အစိုးရဆိုတာဘယ်သူလဲဆိုတာလဲတက်တည်နေရှိပါတယ်အခက်အခဲတွေကိုယ်စီရှိနေမှန်းသိပေမဲ့ပြည်သူဘက်ကရက်တည်လေးကိုတောင်းဆိုချင်ပါတယ်ပြည်သူတပ်မတော်သားများအတွက်ကုန်ယူချင်ပါတယ်ဗျာ
ဒါကကျန်းစီလူငယ်တယောက်သူ့ရဲ့အမြင်သဘောထားကိုရေးလာတာဖြစ်ပါတယ်မမဆိုတဲ့သွားရှင်ကတော့ရင်ထဲမှာမချီအောင်ခံစားရပါရဲ့ရှင်။ကိုကျင်းလဲစာပါလေ။အရေးတော်ပုံအမြန်ဆုံးအောင်ပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့စာတူလေးရေးလာပါတယ်။ရင်ဖွင့်လာတဲ့သွားရှင်ရဲ့စာတွေထဲမှာနေမင်းဆိုတဲ့သွားရှင်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအနေငယ်ရင်ဖွင့်ချင်ပါတယ်ဆိုပြီးတော့သူမြင်တဲ့နိုင်ငံရေးအမြင်တစ်ခုကိုရေးလာပါတယ်ရှင်
။မင်္ဂလာပါ VOE မြန်မာပြည်နဲ့ပတ်သက်ပြီးအနေငယ်ရင်ဖွင့်ချင်လို့ပါစစ်တပ်ကို NUG ကအနိုင်ရခဲ့ရင်တော့တရုတ်ရဲ့အခန့်ကဏ္ဍကမပြီးနိုင်သေးဘူးလို့ထင်ပါတယ်။ပြီးတော့အမေရိကန်နဲ့အားပြတ်မှုမှာတရုတ်ကအင်ကွင်းအနေနဲ့ကစားရတဲ့မြမအရေးမှာ အာဆီယံကလည်းတရုတ်ဘက်မှရှိနေတယ်လို့မြင်ပါတယ်။ဘယ်လိုနည်းပဲဖြစ်ဖြစ်တရုတ်ကမြန်မာကိုသူ့ရင်ခွင်တဲကအပြောက်ခံမှာမဟုတ်ပါဘူး။ပထဝီနေသားရအချက်ချာကြတဲ့မြန်မာကိုအိန္ဒိယသမုဒ္ဒရာရဲ့ထွက်ပေါင်းလဲဖြစ်တဲ့အတွက်စစ်တပ်ကနိုင်ငံအာဏာကိုမထိန်းနိုင်ခဲ့ရင်ကျူဘာရေလိုပဲရုရှားနဲ့တရုတ်အကူအညီနဲ့မြန်မာမျိုးပေါ်မှာစစ်အခြေဆိုင်စခန်းတွေအခြေချောက်ခွင့်ပေးပြီးနိုင်ငံရေးကိုဖြည့်ဆည်းလာနိုင်မယ်လို့ထင်ပါတယ်။ဒါကကျွန်တော်တူဒီရဲ့အမြင်ဖြစ်ပါတယ်။မြန်မာပြည်တွင်စစ်ဖြစ်ကိုဖြစ်မယ်လို့လည်းမြင်ပါတယ်။အဆုံးသတ်နိုင်မယ့်အကြောင်းတရားလည်းမရှိပါဘူး။ရှိလို့ရှိပါတယ်။မဖြစ်နိုင်လို့ပါ။စာကြောင်းတွေရှင်းနေလို့ဒီလောက်ပါပဲ။နောက်ရေးခွင့်ရရင်ထပ်ရေးချင်ပါသေးတယ်။အခြေအနေတွေပိုဆိုးလာတော့မယ်။မြမာပြည်အတွက်စိတ်မကောင်းပါဘူး။
ဒါတော့ရှင်နေမင်းရဲ့ကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတာပါ။မြမာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးစည်ရေးပြည်ပခန့်နဲ့ပတ်သက်ပြီးတော့သူကတော့အကောင်းဘက်ကမမျှော်လင့်မှုရင်လင်းမိတယ်လို့ဆိုလာပါတယ်။ဒီလိုမျိုးမြမာနိုင်ငံအာဏာသိမ်းထားတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကစည်ရေးပြည်ပခန့်တွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒေသခံပြည်သူတွေတောင်းနေချီပြီးတော့ဘေးလွတ်ရာကိုရှောင်ကွင်းနေကြရပါတယ်နော်တောရီတောင်တွေထဲမှာဒီရာဒီဥရဒံကိုလည်းခံစားနေကြရပါတယ်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အတွက်ကြောင့်မလို့နိုင်ငံတကာကလည်းအကူအညီတွေကိုအမြဲဆုံးပေးဖို့ဖိအားပေးမှုတွေရှိပါတယ်ဒီမှာတောရရှင်တောသားလေးအမီမဖော်လို့သူပါဆိုပြီးတော့တောရရှင်ဒီဒုက္ခတွေနဲ့ပတ်သက်ပြီးရေးလာတဲ့စာတစာကိုဖော်ပြပေးချင်ပါတယ
်မင်္ဂလာပါစစ်ပွဲဖြစ်ရင်ပြည်သူတွေကဖုန်းကြီးကြောင်စာတင်ကြောင်တွေမှာခုလုံရမယ်မဟုတ်ပါလားအခုတော့ဘုန်းကြီးကျောင်းအတော်များများနဲ့စာသင်ကျောင်းလိုအဆောက်အုံတွေမှာအကျန်းဖက်အဖွဲ့မအားလာတက်တွေကပဲနေရာအပြည့်ယူထားကြတာပြည်သူတွေမျက်မြင်ပဲဖြစ်ပါတယ်။ဘုန်းကြီးကျောင်းကဆရာတော်တွေခွင့်ပြုချက်နဲ့ဝင်လာတာပါလို့ပြောရအောင်သူတို့ကလက်နဲ့နဲ့လာတောင်းကြတာလေ။ဒီတော့ပြည်သူတွေကဘယ်မှာခိုနာရမှာပါလဲ။မြင့်မြတ်တဲ့ဖရာကျောင်းဘုန်းကြီးကျောင်းတွေမှာလူသက်သမားတွေနေရာယူတာဟာမသင့်တော်တဲ့အလုပ်ပဲမဟုတ်ပါလား။ဆိုင်သူအနေနဲ့အမြင်မတော်လို့ရင်ဖွင့်လိုက်ရတာပ
ါအမြင်မဖော်ခြင်းနဲ့ဒေါသလေးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါလေရှင်အခုဆက်ပြီး view ကိုရေးလာတဲ့ရင်ဖွင့်စာတွေထဲမှာဆိုရင်တော့မြန်မာပြည်မကအမိန်ကလေးတွေကိုတတိပေးခြင်းပါတယ်ဆိုပြီးတော့သွားရှင်ဝါဒေတာမှာနေထိုင်တဲ့ချစ်လားဟုဆိုတဲ့သူရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ
်မြန်မာပြည်မအလုရှားပါလို့မြန်မာမိန်ကလေးအတော်များများကဝါပြည်တဲ့ကိုခိုးပြီးဝင်လာကြတာတွေရှိပါတယ်ပြီးတော့ဒီကြစားအလုပ်အတင်းချက်လောက်ခိုင်းတာခံလို့ထွက်ပြေးကြတဲ့မိန်းကလေးတွေလည်းရှိပါတယ်။ကျမခေါ်ပြီးဆောင်းရှောက်ထားတာတွေလည်းရှိတယ်။ကလေးမလေးတွေကိုမြမပြည်ကနေလမ်းစိတ်ခံခေါ်လာပြီးအလုပ်ရှာပေးမယ်။အလုပ်တွေရှိတယ်၊ဆက်ချုပ်လို့ရတယ်၊ဟိုတယ်ဝန်ထမ်းလုပ်ရမယ်။ဒီလိုပြောပြီးခေါ်လာတာ။ဒီဝါပြည်ရောက်တော့ဒီကြစားအလုပ်အတင်းလောက်ခိုင်းရောပြီးတော့လူအားကတော့မပြေပဲလမ်းစိတ်ဖြတ်မယ်လို့အဲ့လိုပေါ့လေ။အနိုင်ကျင့်ခေါင်းပုံဖြတ်တာတွေကျမစီရောက်လာတဲ့မိန်းကလေးတွေကပြောပြတာပ
ါ။ဒါကပြည်ထဲမှာခက်ခဲလို့ဝါဒေတာကိုလာပြီးတော့အလုပ်လုပ်ကြရတဲ့မိန်းကလေးတွေတတိထားတဲ့အခြေဆိုပြီးတော့ရေးလာတဲ့သွားရှင်ကိုအားလုံးသိဖို့အတွက်ဝေမျှလိုက်တာဖြစ်ပါရဲ့နော်။စာဝတ်နေရေးအတွက်ရုန်းကန်တဲ့နေရာမှာတတိရှိနိုင်ကြပါစေလို့ဆန္ဒပြုမိပါတယ်။သွားရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သွားရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးစုကိုစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်နေကြိုးစုံနေပါရဲ့ရှင်အခုစက်ပြီးတော့ဒေးတောင်းလာတဲ့သွားရှင်တွေအတွက်အလှည့်ပေးကြပါမယ် မြန်မာနိုင်ငံကပြည်သူတွေအတွက်အခုချိန်မှာစိတ်ဓာတ်မကျစေဖို့တချင်လေးတစ်ပုံနဲ့အားပေးကြပါလေဆိုပြီးရေးလာပြီးတော့တောင်းလာတဲ့သောရရှင်တယောက်ကတော့ထိုင်ထူးတည်ဆူထားတဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တချင်လေးထုတ်လွှင့်ပေးပါလို့ပြောလာပါတယ်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့တချင်လေးထုတ်လွှင့်ပေးကြပါလေရှင်။ဒီတချင်လေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော
်။Like a tight ball in Big mom, big little mom in The near on me, y'all man Say me short and me All of the job, ten y'all man We got on each other, two killers Y'all know that we say to God, y'all in The lunch in the night, y'all to y'all ตอนนี้ออดนี่รออารมณ์โจ๊ะแจ่มยามเมคาดลีจุเมซอโมแลจุยามเมไลค์อไทปอมเม ตะนี่รอมีอย่างแม้ชุบไปในลีอารมณ์โจ๊ะแค่อย่างแม้ด้วยกันดาที่จะด้วยสุขีลาที่ยอมดอแท้ด้วยใสตะตาอย่างเรตะลันเจตะไม่อยากไม่อยากตัวในลีออตะนี่รอ
ခိုင်ထူးတည်ဆူထားရဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တခြင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့တည်တဲ့တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ခြင်းဆက်ပေးနေပါတယ်ဗီဒီယိုကနေဖမ နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာတော့ပြန်နားဆင်နိုင်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာကတော့ bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေရှင
်။Ding dong le Along go jo phat ya me Yue gan na yi chan rue su ke la Yao do na sui saing ta sa nya rue ta lan che san lo pa yao ta yao toa me le Oh de ni yo Along go jo phat ya me Oh de ni yo
နိုင်ငံတကာကသတင်းတွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူကြားဆိုတဲ့အစီအစဉ်ကိုကျွန်မညီမျိုးလွင်ကတင်ဆက်ပေးထားပါတယ်အခုဆုံးလာတဲ့နေ့မှာကျင်းပတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့နှစ်စဉ်ညီလာခံမှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်အဖြစ်မြန်မာစစ်ကောင်စီတက်ရောက်ခွင့်ကို WHO ကဆိုင်းငံ့ခဲ့တယ်ဆိုတဲ့သတင်းတွေကိုကြားခဲ့ရမှာပါကုလသမဂ္ဂရဲ့ကျန်းမာရေးဆိုင်ရာအဖွဲ့အစည်းကြီးတစ်ခုကဒီလိုလှုပ်ဆောင်တာကလည်းပထမဆုံးအကြိမ်ဖြစ်ပါတယ်ဒီသတင်းတွေက WHO ဆိုတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကြီးအကြောင်းဒီတစ်ပတ်တင်ပြထားပါတယ်ရှင်
ကမ္ဘာ့ဝန်ထမ်းမှိုင်းနဲ့ပတ်သက်တဲ့သတင်းတွေထဲမှာWHO လို့ခေါ်တဲ့ကမ္ဘာ့ဆက်မှိုင်းအဖွဲ့ကြီးဆိုတာကိုမကြာခဏဆိုသလိုကြားကြနေကြမှာပါ။World Health Organization WHO ဆိုတဲ့ဒီကမ္ဘာ့ဆက်မှိုင်းအဖွဲ့ကြီးကိုလူသားတွေရဲ့ဆက်မှိုင်းဆိုင်ရာကိစ္စတွေကိုကြီးဆောင်ရွက်နိုင်မှုလူငယ်တွေနှစ်ပေါင်း80ကျော်ကလေးကကုလသမဂ္ဂရဲ့အထူးအဖွဲ့အစည်းတစ်ခုအနေနဲ့စတင်ဖွဲ့စည တွေကိုကာကွယ်တိုက်ခတ်ကုသမှုအတွက်စေဝါအထောက်ပံ့တွေကူညီမှုပေးနေတာတွေအပြင်လူသားတွေရှူဆိုင်နေတဲ့လူမှုတန်ရှင်မှုဘေးအန္တရာယ်ကင်းရှင်းပြီးတန်ရှင်တဲ့အစားအစာနဲ့ရေရရှိနိုင်မှုအတွက်တွေကိုကမ္ဘာ့ကုလသမဂ္ဂရဲ့ချမှတ်ထားတဲ့နည်းလမ်းတွေနဲ့အညီ WHO ကအဓိကထားဆောင်ရွက်ပေးနေတာဖြစ်ပါတယ်WHO မှာလောလောဆယ်တော့မြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်နိုင်ငံပေါင်း194နိုင်ငံရှိပါတယ်။ကမ္ဘာ့အနှံ့ရင်းဝဲပေါင်းက150ကျော်နဲ့ WHO ရဲ့ရုံးချုပ်ကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တော်မှာရှိပြီးနေရာအနှံ့ဝန်ထမ်းအလုံးပေါင်း 9,000 ကျော်ရှိပါတယ်။ဒါ့အပြင် WUN လို့ခေါ်တဲ့ WHO ရုံးကိုလည်းနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဖွင့်လှစ်ထားပါတယ်။WHO ရဲ့လုပ်ငန်းကဏ္ဍအသီးသီးကိုအကောင့်ထဲပေါ်ဆောင်ရွက်ကြတဲ့ဌာနတွေအဖွဲ့ငယ်တွေထားရှိပြီးအဲ့ဒီအဖွဲ့တွေဌာနတွေကို Governing Body လို့ခေါ်တဲ့အုပ်ချုပ်ရေးအဖွဲ့ကြီးကဦးဆောင်ပါတယ်။အုပ်ချုပ်ရေးအဖွဲ့ကြီးရဲ့အဓိကတာဝန်ခံတွေကတော့ညွှန်ကြားရေးမှုချုပ်နဲ့အတူသက်ဆိုင်ရာလုပ်ငန်းကျွမ်းကျင်သူအစ်စ်ငယ်ညွှန်ကြားရေးမှုဖြစ်ကြပါတယ်။ WHO နဲ့သက်ဆိုင်တဲ့မူဝါဒရေးရာကိစ္စတွေဆွေးနွေးထားဖို့အတွက်ကတော့ WHO ညီလာခံကျင်းပပြီးအဲ့ဒီညီလာခံကိုအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်တွေကတက်ရောက်ကြရပါတယ်။ WHO ရဲ့အဓိကရန်မုံငွေကတော့အဖွဲ့ဝင်နိုင်ငံတွေကနိုင်ငံတစ်ခုချင်းစီရဲ့ GDP ပေါ်အခြေခံပြီးရာခိုင်နှုန်းအလိုက်ခွဲဝေထည့်ဝင်ကြရပါတယ်။ဒါအပြင်တခြားဖွဲ့စည်းတွေပုဂ္ဂလိကလူရှင်တွေရဲ့လူငွေတွေကိုလည်းလက်ခံပြီးရန်မုံငွေအဖြစ်အသုံးပြုပါတယ်။ကမ္ဘာတစ်ဝန်းကျန်းမာရေးဆိုင်ရာလုပ်ငန်းတွေလှုပ်ဆောင်တဲ့နေရာမှာပါဝင်ကူညီနိုင်မှုအတွေ့အမှုပညာအားကစားနိုင်ငံရေးစီးပွားရေးကျန်းမာရေးစတဲ့နယ်ပယ်ကြီးကြီးကထင်ရှားသူတွေကို WHO ရဲ့ Goodwill Ambassador ချစ်ကြည်ရေးတန်ခမန်းတွေအဖြစ်နှစ်နှစ်တစ်ချိန်အတွင်းရေးမှူးချုပ်ကရွေးချယ်ခန့်အပ်ပါတယ်။ကမ္ဘာကျော် Bollywood မင်းသားကြီးအမီတာဘတ်ဂျန်နဲ့ Action မင်းသားဂျက်လီတို့လည်း WHO ရဲ့ Goodwill Ambassador အဖြစ်တာဝန်ယူခဲ့ကြပူပါတယ်။1948ခုနှစ်မှာဖွဲ့စည်းပြီးဖွဲ့စည်းပုံကိုအတည်ပြုခဲ့တဲ့ဧပြီလ9ရက်နေ့ကိုလည်းဘောဟယ်ဒေးကမ္ဘာ့ကျန်းမာရေးနေ့အဖြစ် WHO ကသတ်မှတ်ခဲ့ပါတယ်ရှင်
။သတင်းပါရှင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာသတင်းပတ်18ပတ်ရှိလာပြီဖြစ်တဲ့နဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်မြန်မာနိုင်ငံတလွားမြို့တွေနဲ့ခြေလက်တွေမှာပါဆက်လက်ပြုလုပ်နေကြပါတယ်။မန္တလေးမှာစစ်မှုစုပေါင်းတပ်ဖွဲ့စစ်ကြောင်းကမော်တော်ဆိုင်ကယ်တွေနဲ့ပါခြိတက်ကြပြီးကလေး၊မုံညင်၊ဖားကန့်၊စကိုင်းတိုင်း၊တပရင်၊ရင်းမပင်၊ဆလင်းကြီးဒေသတွေမှာလည်းရွာပေါင်းစုံတပ်ဖွဲ့စစ်ကြောင်းတွေပါရှိခဲ့ပြီးကျောင်းသားပြည်သူတွေစုပေါင်းခြိတက်ခဲ့ကြသလိုဟော်ပြောပွဲတွေလည်းကျင်းပခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကနေဇွန်လ6ရက်နေ့အထိဆိုစစ်တပ်နဲ့ရဲအကြမ်းဖက်ဖြိုခွဲမှုကြောင့်တေဆုံးရတဲ့ပြည်သူက849ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4600ကျော်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကကြေညာထုတ်ပြန်ထားပါတယ်။စစ်တပ်အာဏာသိမ်းတာကိုပြည်ရင်းမှာနေဆင်လို့လို့ဆန့်ကျင်ကန့်ကွက်နေကြချိန်မှာပဲပြည်ပရောက်မြန်မာတွေကလည်းသူတို့ရောက်ရာနိုင်ငံတွေမှာမြမအရေးကဘာကတည်အောင်လှုပ်ဆောင်နေကြတယ်လို့တက်ဆန်းတပြအကူအညီပေးနိုင်အောင်မှလုပ်ပြီးတသားတည်းရှိချောင်ပြတ်တာနေကြပါတယ်။အိန္ဒိယနိုင်ငံမှာတနင်္လာနေ့က24နာရီအတွင်းနောက်ထပ်ကိုဗစ်ကူးစက်သူ13000ကျော်ပဲရှိတဲ့အတွက်ဒါဟာလွန်ခဲ့တဲ့2လအတွက်ပြန်ကြည့်ရင်24နာရီအတွင်းကူးစက်မှုအနည်းဆုံးရက်လည်းဖြစ်ပါတယ်။အခုဆိုအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူက29သန်းနီးပါးရှိပြီးသေဆုံးရသူက3သိန်းခွဲနီးပါးရှိနေတာပါ။ကမ္ဘာမှာ20လူပေါင်းတန်း600လောက်ဟာအစားအသောက်မတန့်ရှင်းမှုကြောင့်နာမကျန်းဖြစ်နေရပြီးသေဆုံးရသူကလည်း4သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးဆိုင်ရာ FAO အဖွဲ့အကြီးကဒိုမနိတ်ဘာဂျင်ကပြောပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာပါ။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နာရီကနေ10နာရီထိထုတ်လွှင့်မယ်။တနင်္လာနေ့ညချမ်း VOE Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
တော်ရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်ကျမတင်ပြခိုင်ပါ